Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် March 31ရက်နေ့တောက်ကြနေမတဲ့ပဲအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီနေ့အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုစုံမိုးကြောင့်လည်းအတူပြောပြပေးပါပါအမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကိုနယူးယောက်ပြည်နယ်တရားရုံးကယာဆွင့်မှုနဲ့တရားဆွဲဆိုလိုက်ပါတယ်အားလုံးပါဝင်တဲ့မြန်မာနိုင်ငံရေးလုပ်ငန်းရှင်ဖြစ်ရေးအတွက်အားလုံးကနေပူးပေါင်းပြီးတော့ဆောင်ရွက်ကြဖို့အတွက်ကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းလိုက်ပါတယ်အမေရိကန်စစ်ရဟရင်နှစ်စီးပြတ်ကြတဲ့အတွက်တည်ဆုံရသူက6ဦးရှိပါပြီဒီလိုထူးခြားတဲ့သတင်းတွေကြားရမှာပါကိုစုံမိုးကြောင့်
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းဆောင်ပါနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ချုပ်လွှင့်ပေးသွားမှာပ
ါ Our effort isn't just about Ukraine and its citizens.
This has got to be reassuring the American taxpayer.
ရုရှားက Ukraine ကိုစတင်တူးကျော်ကြတဲ့က American ပြည်ထောင်စုကစီးရင်းနဲ့လူသားချင်းစာယာစာနာမှုဆိုင်ရာအကူအညီဒေါ်လာ130ဒီကမှာ113ဘီလီယံဘိုးပေးခဲ့ပြီဖြစ်ပါတယ်ဒီအကူအညီတွေကိုမှန်မှန်ကန်ကန်အသုံးပြုသလားဆိုတာကိုလည်းစောင့်ကြည့်နေပါတယ်မကြာမီပဲသတင်းဆောင်ပါတွေမှာအပြည့်အစုံတင်ပြပေးမှာပဲအဲ့ဒီနောက်မှာတော့အမေရိကကိုရောက်လာတဲ့ယူကရိန်းဒုက္ခသည်တွေအကြောင်းကလေးတွေရဲ့တည်ထွင်ဖန်တီးမှုအလေးအထားရှိလာအောင်ငယ်စဉ်ကတည်းကပါတာရတစ်ခုဖြစ်တင်ကြားတင်နေဆိုတဲ့သတင်းဆောင်ပါအပြင်သတင်းမီဒီယာတွေကမြန်မာပြည်အကြောင်းကိုလည်းတင်ပြပေးဦးမှာဖြစ်ပါတယ်။ဒါ့အပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်၊ကျမ်းမာရေးအစီအစဉ်၊တိုင်းရင်းသတင်းလွှာစရတွေကိုဒီကနေ့ဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့အတူကျွန်တော်တို့ပြောပြပါမယ်ခင်ဗျာ
။ American သမ္မတဟောင်းဒေါ်နယ်ထရမ့်ကို New York ပြည်နယ်တရားရုံး Jury အဖွဲ့တစ်ဖွဲ့ကနေပြီးတော့ယာဆွင့်မှုနဲ့တရားဆွဲဆိုလိုက်ပါတယ်။ဒါက American နိုင်ငံမှာသမ္မတဟောင်းတူကိုယာဆွင့်ပြစ်မှုနဲ့ဆွဲဆိုတာပထမဆုံးအကြိမ်လည်းဖြစ်ပါတယ်။လိန်ဖြော်ပြီးမင်းသမီး Stormy Daniels ကိုသမ္မတဟောင်းထရမ့်ရဲ့ရှေ့နေဖြစ်သူက2016ရွေးကောက်ပွဲမတိုင်ခင်ကလေးမှာတင်နှုတ်ပိတ်ခဖြစ်နဲ့ဒေါ်လာ3,300ပေးခဲ့တာနဲ့ဆင်နွှဲပြီးတရားဆွဲခံရတာဖြစ်ကြောင်း AP သတင်းဌာန Editor တူဖြစ်တဲ့ Mike Belsamo ကသတင်းတောက်တွေကိုပြောပါတယ်။သမ္မတဟောင်းထရမ့်ဟာ2020ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ပြီးအာဏာဆက်ပြီးယူနိုင်မှုအတွက်ကြိုးပမ်းနေဆိုတဲ့ဆွဆွဲချက်နဲ့ဖက်ဒရယ်အစိုးရတရားရေးဌာနအထူးစုံစမ်းသူနဲ့ဂျော်ဂျီယာပြည်နယ်တရားရေးဌာနရဲ့စုံစမ်းစစ်ဆေးမှုတွေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်။တရားရေးဌာနအထူးစုံစမ်းရေးမှူး Jack Smith ဟာ Washington DC ကလွှတ်တော်အဆောက်အဦစီးနင်းခံမှုမှာသမ္မတ Trump ဘယ်လိုပတ်သက်တယ်ဆိုတာနဲ့သမ္မတဟောင်း Trump ဟာယာရုကနေဆင်းပြီးတဲ့နောက်အင်မီရွန်လှည့်ဝက်မှတ်တမ်းတွေကိုဥပဒေအတိုင်းလွှဲပြောင်းပေးရမယ်အစား Florida ကစာရင်မှာတင်ထားတဲ့အမှုတွေကိုလည်းစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်။
ဒီသတင်းပတ်ထဲမှာအနောက်မဟာမိတ်နိုင်ငံတွေကပေးပို့လိုက်တဲ့တင်ကားတွေယူကရိန်းကိုရောက်ရှိလာပြီးတဲ့နောက်ပုံမအစင်းမြင့်တဲ့လက်နက်တွေကြောင့်ရုရှားရဲ့ကျူးကျော်မှုကိုတံပြန်ထိုးစစ်ဆင်နိုင်တော့မလားဆိုတဲ့ထင်ကြေးပေးတွက်ချက်မှုတွေထွက်ပေါ်လာနေပါတယ်။ယူကရိန်းကာကွယ်ရေးဝန်ကြီးအိုလစီရီနီကော့ဖ်ကဗြိတိန်တို့ Challenger နှစ်အမျိုးအစားပင်မတိုက်ပွဲဝင်တင်ကားတွေရောက်လာတာအရန်ကိုဝန်တာပြီးဒါရီနဲ့တိုက်ပွဲတွေမကြခင်စတင်မယ်လို့သူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာ March 28ရက်နေ့ကရေးသားခဲ့သလိုတင်ကားတွေပုံမှန်ရိုက်ကူးထားတဲ့ဗီဒီယိုကိုလည်းတင်ပြခဲ့ပါတယ်။ဗြိတိန်ကာကွယ်ရေးဝန်ကြီး Ben Wallace ကလည်း Challenger နဲ့တန်ချက်ကတင်ကား14စီးယူကရိန်းကိုပို့ပြီးကြောင်းပုံထူးနေမှာအတည်ပြုခဲ့ပါတယ်။ယူကရိန်းကတံပြန်ထိုးစစ်တွေစတော့မလားဆိုတာကိုတော့သူ့အနေနဲ့ခံမှန်းမပြောဆိုနိုင်ဘူးလို့ပြောပါတယ်။တစ်ဖက်မှာလည်းရုရှားတပ်တွေဟာထိုးစစ်မစင်နိုင်တော့တာထင်ရှားနေပြီးယူကရိန်းတပ်ဖွဲ့တွေဟာသူ့မြေပေါ်ကနေရုရှားတပ်တွေကိုမောင်းထုတ်နိုင်ဖို့စိတ်အားထက်သန်နေတာကအလုံးအသိပါပဲလို့ Oleksa ပြောဆိုခဲ့ပါတယ်။ဂျာမနီကလည်းလီယိုပတ်နှစ်အမျိုးအစားတင်ကား18စီးယူကရိန်းကိုပေးပို့ထားပါတယ်။ဒီတင်ကားအမျိုးအစားတွေဟာကမ္ဘာမှာအဆင်အမြင့်ဆုံးတိုက်ပွဲဝင်ပင်မတန်ချက်ကကားတွေဖြစ်နာမည်ကြီးပါတယ်ဒါပြင်ကနေဒါနော်ဝေးနိုင်ငံတွေကလည်းဂျာမန်လုတ်တင်ကားတွေကိုပေးပို့ထားပါတယ်ပိုလန်စပိန်ဖင်လန်နဲ့နယ်သာလန်နိုင်ငံတွေကလည်းလက်ပတ်နှစ်တင်ကားတွေပေးမယ်လို့ကတိပြုထားပါတယ်စုစုပေါင်းအရေးအတွက်ကိုတော့အတိမပြုနိုင်သေးပါဘူးခင်ဗျာ
အာဖရိကဒေသကိုသတင်းတစ်ပတ်ကြာခီးသွောင်းနေတဲ့ American Two သမရကမ်မလန်ဟဲရစ်ဟာဂါနာနိုင်ငံကနေမတ်လ30ရက်နေ့မှာတန်ဇင်းနီးယားနိုင်ငံကိုရောက်နေပြီဖြစ်ပြီးတော့ပူးပေါင်းဆောင်ရွက်မှုတွေကိုဆက်ပြီးလုပ်မယ်လို့တန်ဇင်းနီးယားသမ္မတမာမီယာဆူလူဟူဟူစိန်နဲ့တွေ့ပူးတွေ့ပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကတိပြုလိုက်ပါတယ်
I am pleased to announce a series of new initiatives.
Tanzania and Latvia season set တွေကိုအများကြီးလှုပ်ဆောင်မှာဖြစ်ပါတယ်။အဲ့ဒီထဲမှာပါဝါနာတစ်ခုကအမေရိကန်နဲ့ပို့ကုန်ဒေါ်လာသန်း900လောက်တန်ဇီးနီးယားကိုတင်သွင်းမဲ့နားလည်မှုစာချုပ်လောက်တစ်ခုကိုတင်းကုန်ထုတ်ကုန်ဘဏ်ကလက်မှတ်ထိုးမှာဖြစ်ပါတယ်လို့ပြောသွားတာပါ။အာဖရိကဒေသကတဦးတည်းသောအမျိုးသမီးသမ္မတဖြစ်တဲ့သမ္မတဟူစိန်ကလည်းသူရဲ့ဖိတ်ကြားချက်ကိုလက်ခံပြီးလာရောက်တဲ့ဒုသမ္မတ Harris ကိုကြိုးစိုးချောင်းနဲ့ကျေးဇူးတင်စကားပြောကြားခဲ့ပြီးတော့ American သမ္မတ Joe Biden ကိုယ်တိုင်တန်ဇန်းနီးယားကိုလာရောက်ဖို့ပါဖိတ်ကြားလိုက်ပါတယ်။ဒုသမ္မတ Harris ဟာ1998ခုနှစ်ကလူအသေးပြောက်ရှိခဲ့တဲ့ American တန်ယုံဘုံခွဲတက်ခတ်မှုခံရသူတွေကိုလည်းသွားဂါရဝပြုခဲ့ပါတယ်။သူဟာတန်ဇန်းနီးယားကနေပြီးတော့သူခေးစဉ်နောက်ဆုံးဖြစ်တဲ့တောင်အာဖရိကကဇမ်ဘီယာနိုင်ငံကိုဆက်လက်ထွက်ခွာမှာဖြစ်ပါတယ
်။ American နိုင်ငံ Kentucky ပြည်နယ်မှာစစ်သုံးBlack Hawk အမျိုးအစားစစ်ဘက်ဆိုင်ရာကေဇယ်ရေးရဟယင်နှစီပြတ်ကြတဲ့အတွက်လူ၉ဦးသေဆုံးခဲ့တယ်လို့စစ်ဘက်ပြောရေးဆိုခွင့်ရှိသူတွေကပြောဆိုပါတယ်။ဗုဒ္ဓဟူးနေ့ညပိုင်း၁၀နာရီလောက်မှာပုံမှန်လေ့ကျင့်ရေးခီးစဉ်ပြန်တန်းနေစဉ် Fort Kimball စစ်စခန်းကနေမိုင်၃၀လောက်အကွာကန်တကီအနောက်တောင်ပိုင်း Trick Hill ထဲမှာပြတ်ကျခဲ့တာဖြစ်ပြီးရဟယင်ဘော်လိုက်ပါလာသူအလုံးသေဆုံးခဲ့တယ်လို့ကြာတာပတိနေမှာသတင်းထုတ်ပြန်ပါတယ်။ရဟယင်တစည်းမှာလူ9ယောက်လိုက်ပါပြီးနောက်တစည်းမှာလူ4ယောက်လိုက်ပါခဲ့တဲ့အမှတ်101လေးချောင်းချီတပ်ဖွဲ့ရဲ့ရဟယင်နှစ်စီးဟာလူနေရပ်ကွက်အနီးကွင်းပြင်မှာပြတ်ကျခဲ့တာဖြစ်ပြီးမြေပြင်မှာတော့ထိခိုက်ဒဏ်ရာရရှိသူမရှိပါဘူးရဟယင်တွေကအုပ်ဖွဲ့ပြန်တန်းတဲ့ပုံစံလေ့ကျင့်မောင်းနှင်ခဲ့ကတပ်ဖွဲ့ဝင်တွေဟာညကြည့်မျက်မှန်တွေတက်ဆင်ထားတယ်လို့ဆိုပါတယ်မတော်တဆဖြစ်မှုဟာရဟယင်တွေကယ်ဆယ်ရေးအစမ်းလေ့ကျင့်နေတုန်းဖြစ်ခဲ့တာမဟုတ်ဘဲပြန်တန်းနေတုန်းဖြစ်ခဲ့တာလို့တာဝန်ရှိသူတွေကလောလောဆယ်မှယူဆထားပါတယ်ပြတ်ကျရတဲ့အကြောင်းအရင်းကိုတော့စုံစမ်းစစ်ဆေးနေစေဖြစ်ပြီးရဟယင်တွေပေါ်မှာခီးသက်တင်လေရင်တွေလိုပဲအကျက်အလက်မှတ်တမ်းသိတဲ့ Black Box ပါဝင်တဲ့အတွက်အဲ့ဒီကနေဘာဖြစ်ခဲ့တယ်ဆိုတာကိုသိရှိနိုင်ဖို့စူးစမ်းနေပါတယ်
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိကိုင်းဒိုမီတာ24 kHz 12133ညကိုင်းဒိုမီတာ40 kHz 8433ညကိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
် View American တန်ကမနက်ချင်းသတင်းတွေဆက်လက်ကြေညာနေပါတယ်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်နိုင်ငံရေးပါတီ40ကိုဖျက်သိမ်းလိုက်တဲ့အပေါ်မှာအထူးစိုးရိမ်ကြောင်းနဲ့အဖွဲ့အစည်းအားလုံးပါဝင်တဲ့နိုင်ငံရေးလုပ်ငန်းစဉ်ဆက်ပြီးတော့ကျင့်သုံးနိုင်အောင်ဝိုင်းပြီးတော့ဆောင်ရွက်ကြဖို့အတွက်ကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres ကတိုက်တွန်းလိုက်ကြောင်းအတွင်းမှုချုပ်ယုံပြောခွင့်ရကချက်သပရင်းနဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
The Secretary General noted his deep concern by reports that the Union Election Commission
မြန်မာနိုင်ငံမှာစစ်ကောင်စီကခန့်ထားတဲ့ရွေးကောက်ပွဲကော်မရှင်ကနေဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အပါအဝင်နိုင်ငံရေးပါတီ40ကိုဖျက်သိမ်းလိုက်တဲ့အပေါ်မှာအထူးစိုးရိမ်ကြောင်းနဲ့ဒီမိုကရေစီအခြေခံအုပ်မြင့်တဲ့လုပ်ငန်းရှင်တွေအားနည်းစေတဲ့ဘယ်လှုပ်ဆောင်မှုမျိုးကမဆိုမြန်မာအချက်တဲကိုပိုကြီးမားစေမှာဖြစ်ကြောင်းအတွင်းမှုချုပ်ယုံပြောခွင့်ရ Stephen Dujarric ကပြောသွားတာပါဒါပြန်မြန်မာနိုင်ငံမှာအများပါဝင်နိုင်တဲ့နိုင်ငံရေးလုပ်ငန်းစဉ်ဆက်ပြီးချင်းသုံးနိုင်အောင်တွန်းအားပေးကြဖို့လဲမြန်မာအင်းကြီးချင်းနိုင်ငံတွေနဲ့တခြားကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုအတွင်းမှုချုပ်ကတိုက်တွန်းလိုက်တယ်လို့လည်းပြောပါတယ်။ဖမ်းဆီးထိန်းသိမ်းတာခံနေရတဲ့တမရဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တရားလက်လွတ်ဖမ်းခံရသူအားလုံးကိုချက်ချင်းလွှတ်ပေးဖို့လဲတောင်းဆိုခဲ့တာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထိုနီဘလင်ကန်ကလည်းမြန်မာစစ်ကောင်စီက NLD ပါဝင်နိုင်ငံရေးပါတီ40ကိုဖျက်သိမ်းလိုက်တဲ့ပုံမှာအမေရိကန်ပြည်ထောင်စုကအပြင်းထန်ရှုတ်ချကြောင်းပြောကြားလိုက်ပြီးတော့တက်ဆိုင်တဲ့အဖွဲ့အစည်းအားလုံးမပါတဲ့ဘယ်ရွေးကောက်ပွဲမဆိုမြန်မာလူထုရဲ့ဆန္ဒကိုထင်အပ်စေမှာမဟုတ်ဘူးလို့ Twitter ကသတိပေးပါတယ်။ NLD ပါဝင်နိုင်ငံရေးပါတီ40ကိုစစ်ကောင်စီဖျက်သိမ်းခဲ့တဲ့အတွက်အမေရိကန်ပြင် Britain, Australia နဲ့ Japan နိုင်ငံတွေကလည်းအပြင်းထန်ဝေဖန်နေကြတာဖြစ်ပါတယ်
။ Brazil နိုင်ငံရဲ့လက်ရဆုံးဝါဒီသမ္မတဟောင်း Jair Bolsonaro ဟာအမေရိကန်နိုင်ငံမှာ3လကြာခိုလုံခဲ့ပြီးနောက်ကြာတာပရင်းတွေကနေရပြန်ရမှာမြို့တော်ဘရာဇီးလီးယားလေစိတ်မှာသူ့ကိုအားပေးထောက်ခံသူယာနဲ့ချီကျူဇူခဲ့ပါတယ်။ဘောဆိုနာရိုဟာမနစ်ကအော်တိုဘာလာရွေးကောက်ပွဲရှုံးနိမ့်ခဲ့မှုကိုလက်မခံပါဘူး။အခုသူဟာအာနာယလက်ဝဲသမ္မတလူဝစ်လူလာဆီလ်ဘာကိုဆန့်ကျင်တဲ့အတိုက်ခံအုပ်စုကိုဥဆောင်ပွဲရှိတယ်လို့သူ့ရဲ့ Liberal Party PL ပါတီကတာဝန်ရှိသူတွေကပြောဆိုပါတယ်။အသက်68နှစ်အရွယ်လူကြိုက်များတဲ့နိုင်ငံရေးသမား ဘောဆိုနာရိုရဲ့ကြော်ကြားမှုနဲ့ Liberal Party PL ဟာ Brazil Congress မှာနေရာအများစုရယူထားနိုင်ပါတယ်။ဒါပေမဲ့ဘောဆိုနာရိုကတော့ American နိုင်ငံ Orlando မြို့မှာလေရင်ပေါ်မတက်မီမီဒီယာတွေကိုဖိချားရခဲ့ရမှာသူ့ရဲ့ခေါင်းဆောင်မှုအခမ်းကဏ္ဍကို short ဖြစ်ခဲ့ပါတယ်။ Liberal Party ရဲ့ဒေသဆိုင်ရာရွေးကောက်ပွဲနဲ့မဲဆွယ်မှုတွေကိုကူညီသွားပြီးသူ့ရဲ့အတွေ့အကြုံကိုအသုံးချမှာလို့သာပြောဆိုခဲ့ပါတယ်။
နေတိုမဟာမိတ်အဖွဲ့ဝင်ဖြစ်တဲ့ဖင်လန်ကိုလက်ခံရေးမခံရေးကျက်တပြေးနေမှာတူကီလွတ်တော်မှာမဲခွဲဆုံးဖြတ်ဖို့စီစဉ်ထားပါတယ်။တကယ်လို့လက်ခံမဲလို့ဆုံးဖြတ်ရင်အမေရိကန်ဥဆောင်တဲ့အနောက်မဟာမိတ်အုပ်စုရဲ့နယ်နိမိတ်ဟာရုရှားနဲ့ကီလိုမီတာ1300ကျော်ထပ်ပြီးတော့တိုးလာတော့မှာဖြစ်ပါတယ်။ဖင်လန်နဲ့ဆွီဒင်နိုင်ငံတွေဟာဆယ်စုနှစ်ပေါင်းများစွာဘက်မလိုက်ပဲလွတ်လပ်စွာတီးခြားရပ်တည်တဲ့နိုင်ငံတွေဖြစ်ပေမဲ့ပြီးခဲ့တဲ့နှစ်တည်းယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တဲ့နောက်မှာတော့နေတိုမှာပါဝင်ဖို့ဆုံးဖြတ်ပြီးအဖွဲ့ဝင်ဖြစ်ဖို့လျှောက်ထားခဲ့ကြတာပါ။သူတို့နှစ်နိုင်ငံကိုအဖွဲ့ဝင်ဖြစ်လက်ခံရေးမခံရေးလာမယ့်ဇူလိုင်နေတိုထိပ်သီးအစည်းအဝေးမှာဆုံးဖြတ်ကြမှာဖြစ်ပြီးတော့အဖွဲ့ဝင်အားနိုင်ငံအားလုံးကလက်ခံမှသာဝင်ခွင့်ရမှာလည်းဖြစ်ပါတယ်။နေတိုတင်းမှုချုပ်ယန်စတော်တန်ဘတ်ကတော့သူတို့နှုတ်နိုင်ငံစလုံးအဖွဲ့ဝင်ဖြစ်လာမယ်လို့သူမျှော်လင့်ထားကြောင်းထပ်တလဲလဲဖြစ်ပြောကြားနေတာဖြစ်ပါတယ
်။ Artificial Intelligence AI လို့ခေါ်တဲ့ဉာဏ်ရည်တုနည်းပညာကဏ္ဍမှာလုံခြုံရေးကိန်းရေးဆိုင်ရာအစီအမံတွေဖွံ့ဖြိုးတိုးတက်လာစေဖို့အတွက်၆လကြာလုပ်ငန်းတွေဆိုင်းငံ့ထားဖို့အစိမ့်မြင့်ဤပညာကဏ္ဍကနာမည်ကျော်ကြားသူတွေနဲ့ပညာရှင်တွေကတောင်းဆိုလိုက်ပါတယ်။အိတ်ပွင့်ပေးစာထဲမှာစာတာပရိနေအစောပိုင်းအထိလူပေါင်း1400လောက်လက်မှတ်ထိုးထားပြီးအဲ့ဒီထဲမှာဤပညာတထေကြီး Elon Musk Apple ဤပညာကုမ္ပဏီကိုပူးတွက်တည်ထောင်သူ Steve Wozniak တို့လိုထင်ရှားသူတွေပါဝင်ပါတယ်။ဒီစာကိုပရာဟိတအဖွဲ့တစ်ခုဖြစ်တဲ့Future of Life Institute အဖွဲ့ကကမကထာလုပ်ခဲ့တာဖြစ်ပါတယ်ဒီအဖွဲ့ဟာဤပညာထွန်းကားမှုတွေကလူတွေအပေါ်အကျိုးပြုစေပြီးအန္တရာယ်ကင်းစေဖို့ထိန်းချောင်းပေးတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်ဉာဏ်ရည်တုဤပညာ AI ဟာအလင်းအမြန်နဲ့တိုးတက်လာနေပြီးကဏ္ဍအများအပြားမှာလူသားတွေရဲ့စွမ်းဆောင်ရည်ကိုကျော်လွန်သွားပုံကိုအဲ့ဒီစာထဲမှာဖော်ပြထားပါတယ်တစ်ဖက်မှာ AI နည်းပညာကိုအသုံးပြုပြီးစေဝါကုသမှုနည်းအသစ်တွေကိုဖန်တီးရမှာလဲလူအသက်ကိုအန္တရာယ်ရှိနိုင်တဲ့ virus နဲ့ bacteria ပိုးတွေကိုအလွယ်တကူအသုံးပြုဖန်တီးနိုင်တာကိုဒီအဖွဲ့ကဥပမာပေးထားပါတယ်။ဒါအပြင် San Francisco အခြေစိုက် Open AI အဖွဲ့ကနောက်ဆုံးတည်ထွင်လိုက်တဲ့ GP4 ဉာဏ်ရည်တုနည်းပညာဟာ license ရရှေ့နေဖြစ်ဘာစာမွေးပွဲစမ်းသပ်ဖြည့်ဆွေးရမှာအောင်မြင်ခဲ့တာကိုလည်းအဲ့ဒီအိတ်ဖွင့်ပေးစာထဲမှာထောက်ပြထားပါတယ်။The Voice of America VOA တောက်ကြနေမတဲ့ဘက်အတန်လွင်စီစဉ်တွေကိုဆက်လက်တင်ဆက်နေတာပါသတင်းတွေကိုတော့ဒေါခင်မျိုးသက်နဲ့အတူကျွန်တော်တို့တင်ပြပေးခဲ့တာပါအခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လင်းပါတော့မယ်ပထမအဦးဆုံးအနေနဲ့ကတော့ Ukraine ကို Russia စတင်ကျူးကျော်ခဲ့တဲ့လွန်ခဲ့တဲ့တစ်နှစ်ကျော်ကစလို့ American ပြည်ထောင်စုက Ukraine ကိုစီးရဲနဲ့လူသားချင်းစာနာမှုအကူအညီဒေါ်လာ133ဘီလီယံပေးခဲ့ပြီဖြစ်ပါတယ်။အမေရိကန်အစိုးရတီးပြူပေးရတဲ့အကူအညီတွေထဲမှာဒါဟာပနာမအများဆုံးဖြစ်ပါတယ်။ဒီငွေတွေကိုကွန်ကရစ်လွှတ်တော်ကယူရတဲ့အတိုင်းမှန်မှန်ကန်ကန်အသုံးချခြင်းရှိမရှိသူတို့တင်းတင်းကြပ်ကြပ်စောင့်ကြည့်နေတဲ့အကြောင်းစုံစမ်းစစ်ဆေးရေးတာဝန်ရှိသူတွေကဥပဒေပြုအမှတ်တွေကိုဗုဒ္ဓဟူးနေ့တုန်းကအမခံပြောကြားခဲ့ပါတယ်။လွှတ်တော်ဆိုင်ရာ VOA သတင်းတောက် Catherine Gibson ပေးပို့တဲ့သတင်းကိုတော့မက်ခင်ဖြူထွေးကဆက်ပြောပြမှာပါ။
We're in war and we need money.
စစ်တိုက်နေရလို့ငွေလိုတယ်အကူအညီတွေဆက်ပေးကြပါလို့ယူကရိန်းသမ္မတဇယ်လန်စကီကပြောသွားတာပါဒေါ်လာ113ဘီလီယံတန်ဖိုးရှိတဲ့အမေရိကန်အကူအညီတွေဟာရုရှားကျူးကျော်စစ်ကိုတွန်းလှန်တိုက်ခိုက်ရမှာအထောက်အကူဖြစ်ပါတယ်လို့ဒီမိုကရက်အလုပ်ချုပ်အမတ်ဂရဂိုရီမစ်စ်ကပြောပါတယ်
Our effort isn't just about Ukraine and its citizens.
ကျွန်တော်တို့ရဲ့အကူအညီတွေကယူကရိန်းနိုင်ငံနဲ့ပြည်သူတွေအတွက်တင်တာမကဘဲဒီမိုကရေစီနဲ့ကမ္ဘာကြီးအတွက်ပူတင်လိုကြမ်းတမ်းတဲ့အာဏာရှင်တွေကိုစန့်ကျင်တော်လှန်သူတွေအတွက်လည်းဖြစ်ပါတယ်
။ဒါမှမဟုတ်စစ်ပွဲကြောင့်ကမောက်ကမအခြေအနေတွေကြားမှာဒီငွေတွေကိုမှန်မှန်ကန်ကန်သုံးစွဲရလားဆိုတဲ့မေးခွန်းတွေကရှိနေပါတယ
်။ I'm in support of 100%
စီးစစ်ဝင်ဖို့တရားရဂိုင်းလုံးပြေထောက်ခံပါတယ်။ဘယ်နေရာတွေမှာဘယ်လိုသုံးစွဲလဲဆိုတာပွင့်လင်းမြင်သာမှုအပြည့်အဝရှိရပါမယ်လို့ Republican အလို့တော်အမတ်Corey Mills ပြောသွားတာပါအမေရိကန်အနေနဲ့ယူကရိန်းကိုလှုပ်ချင်ရလှုပ်ခွင့်ပြုမှာမဟုတ်ဘူးလို့လက်ရှိအလို့တော်ဥက္ကဋ္ဌ Kevin McCarthy ကလည်းပြီးခဲ့တဲ့နှစ်တုန်းကပြောခဲ့ဘူးပါတယ်ယူကရိန်းထွက်ကူညီတွေကိုစောင့်ကြည့်ကုတ်ကြရတဲ့အမေရိကန်အစိုးရစစ်ဆေးရေးမှူးသုံးကတော့အကူအညီတွေကိုအလွဲသုံးစားလုပ်တာမျိုးအခုချိန်ထိမရှိသေးပါဘူးလို့ပြောပါတယ
် This has got to be reassuring the American taxpayer that indeed is trustworthy
American ခွန်ထမ်းပြည်သူတွေကိုကျွန်တော်တို့အမခံနိုင်ရပါမယ် ယုံကြည်ပေမဲ့စောင့်ကြည့်စစ်ဆေးမှုတွေကတော့လုပ်ရပါလိမ့်မယ်။ထောက်ပံ့တဲ့ပစ္စည်းကိရိယာတွေကိုတလွဲအသုံးချမိတာမျိုးမဖြစ်ဖို့ယူကရိန်းပြည်သူတွေကလည်းလိုလားပါတယ်။ပညာတတ်တွေဖြစ်တဲ့အတိုင်းအလွဲသုံးစားလုပ်ရင်အမေရိကန်ပြည်သူတွေနဲ့ပါဝေးကွာသွားနိုင်တယ်ဆိုတာသူတို့နားလည်ပါတယ
်။ Republican တချို့ကတော့ကိုယ်နိုင်ငံအတွင်းစီးပွားရေးအရာရုံးကန်နေရတဲ့အချိန်မှာယူကရိန်းဆိုရာရရှိတွေအတွက်လားစာနဲ့ပင်စင်ငွေထောက်ပံ့ပေးနေတဲ့ကိစ္စကိုလက်မခံခြင်းကြပါဘူး
။ How's that not just paying Ukrainian government
officials? ယူကရိန်းရာရှိတွေကပါရီဒါမမို့တခြားနေရာတွေမှာဈေးဝယ်ထွက်နိုင်အောင်ပေးနေရတာမျိုးဆိုရင်ဘယ်လိုလုပ်မလဲလို့ Republican အောက်လွှတ်တော်အမတ် Warren Davidson မေးခွန်းထုတ်သွားတာပါ။စစ်ဆေးရေးမှုတွေကတော့အသုံးစိတ်တွေကိုအတီးပြုတ်ပြီးတော့မှထောက်ပံ့ငွေကိုထုတ်ပေးတာပါလို့ပြောပါတယ်။ယူကရိန်းအတွက်ကူညီတွေအားလုံးကိုတာဝန်ခံတယောက်တည်းထားပြီးစစ်ဆေးဖို့အထက်လွှတ်တော်ရဲ့အဆိုပြုချက်ကတော့ဒီသတင်းပတ်ထဲမှာပဲပေးချခံခဲ့ရပါတယ်။
Let's create one government watchdog, not two, not three.
စစ်ဆေးမှု2ရောက်3ရောက်အရောက်20ထားတာမျိုးမဟုတ်ပဲတယောက်သေးကိုပဲခန့်အပ်တာမျိုးလုပ်သင့်ပါတယ်။ American ပြည်သူတွေခက်ခက်ခဲခဲရှာဖွေထားတဲ့ဒီထောက်ပံ့ငွေကို Ukraine မှာတပြားကအစဘလို့သုံးလဲစောင့်ကြည့်စစ်ဆေးပြီး Congress လွှတ်တော်နဲ့ American ပြည်သူတွေကိုပြန်အစီရင်ခံဖို့ပါ
Ukraine တွင်နောက်တစ်ကြော်အကူအညီတစ်တွေပေးဖို့အဆိုပြုချက်ဒီနှစ်ကုန်ဆွေးနွေးကြတဲ့အခါမှာအခုအဆိုပြုချက်ကိုလည်းပြန်တင်ကောင်းတင်လာနိုင်ပါတယ
် Congress is a marketplace of ideas
and that's the တွေးခေါ်ဖလဲနေရပါခြေတင်ဆွေးနွေးလို့ကောင်းတဲ့နေရာပါဒါပေမဲ့အခုချိန်မှာ Ukraine ပြည်သူတွေကကျွန်တော်တို့ရဲ့အကူအညီတွေလိုအပ်နေပါတယ်ရလဲရသင့်ကြပါတယ
် American အစိုးရအနေနဲ့ Ukraine တွင်လုံခြုံရေးဆိုင်ရာအထောက်အပံ့ဒေါ်လာ3,400ထပ်မံပေးရမယ့်အကြောင်းကိုပြီးခဲ့တဲ့ပုတ်ထူးနေ့ကပဲကြေညာခဲ့ပါသေးတယ်ရှင်
ဒါကတော့ Ukraine အတွက် American ရဲ့အကူအညီတွေနဲ့ပတ်သက်ပြီးမက်ခင်ဖြူထွေးပြောပြသွားတာပါဆက်လက်တင်ပြလိုတဲ့အကြောင်းအရာကတော့ American ရောက် Ukraine ဒုက္ခသည်တွေအကြောင်းဖြစ်ပါတယ် Russia ရဲ့ကျူးကျော်မှုကိုခံနေရတဲ့ Ukraine ဒုက္ခသည်3,100ကျော်ဟာ American ပြည်ထောင်စုမှာယာယီခိုလုံနေပါတယ် American အစိုးရရဲ့ Uniting for Ukraine Ukraine အတွက်စူးစိညညွန်းမှုဆိုတဲ့အစီအစဉ်ကနေဆောင်ရွက်ခဲ့တာပါဒါပေမဲ့ဒီဒုက္ခတဲ့အတော်များများဟာအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။ Virginia ပြည်နယ်မှာအခြေစိုက်တဲ့အဖွဲ့အဖွဲ့ကသူတို့ရဲ့ဘဝတည်ပြန်လည်ထူထောင်နိုင်ရေးအတွက်အကူအညီတွေပေးနေပါတယ်။ Kasina Takova သတင်းပေးပို့ထားတာကိုကျွန်တော်ကပဲဆက်ပြောပြပေးပါမယ်
။ Russia က Ukraine ကိုကျူးကျော်ပြီးနောက် Ali Ona Ona Shah ဟာလက်အတော်ကြားပုံခုချင်းနေတဲ့မှာပုံခုနေလိုက်အလုလုလိုက်နဲ့ဖြတ်တန်းခဲ့ပါတယ်။2022ခုနှစ်အောက်တိုဘာလမှာတော့ Uniting for Ukraine Ukraine အတွက်စူးစိညညွတ်မှုဆိုတဲ့အစီအစဉ်ကနေသူ့ရဲ့သားနဲ့အတူ American ပြည်ထောင်စုမှာပြောင်းရွှေ့နေထိုင်ဖို့ဆုံးဖြတ်ခဲ့ပါတယ
် Jeff Sudam Zashlav Google Internet
ကျွန်မ America ကိုရောက်လာတော့ Ukraine ဒုက္ခသည်တွေအတွက်အကူအညီပေးနေတဲ့သူတွေကိုခူခဲကနေရှာကြည့်ပါတယ်ချက်ချင်းဆိုသလိုပဲ ECDC လို့ခေါ်တဲ့ Ethiopia လူမှုအသိုင်းအဝိုင်းဖွံ့ဖြိုးတိုးတက်ရေး agency ကိုတွေ့ပါတယ်။သူတို့ကျွန်မကိုအလုပ်ကန်ရှာပေးပါတယ်။လိုအပ်တဲ့ဆော်ဆာလန်ကိစ္စတွေကူညီလှုပ်ဆောင်ပေးပါတယ်
။ ECDC လို့ခေါ်တဲ့ Ethiopia လူမှုအသိုင်းအဝိုင်းဖွံ့ဖြိုးတိုးတက်ရေး agency အဖွဲ့ဟာ Virginia ပြည်နယ်မှာအခြေစိုက်ပြီး America မှာဘဝအသစ်ထူထောင်ဖို့ရောက်လာတဲ့ဒုက္ခသည်တွေကိုကူညီတဲ့အဖွဲ့ဖြစ်ပါတယ်။အခုလောလောဆယ်မှာယူကရိန်းနဲ့အာဖဂန်ကလာတဲ့ဒုက္ခသည်တွေဟာအ धिक အကူအညီတွေလိုအပ်နေတယ်လို့ဝါရှင်တန် DC မှာအခြေစိုက်တဲ့ ECDC ရဲ့အာဖရိကဌာနညွှန်ကြားရေးမှူးဆာရာဇူလိုကပြောပါတယ
် Often people come here they don't have any family they don't have anyone so the first contact
မကြခဏဆိုသလိုပဲဒီကိုရောက်လာတဲ့ဒုက္ခသည်တွေဟာမိသားစုလည်းမရှိကြဘူးအစ်တလည်းတစုံတယောက်မှမရှိကြပါဘူးဒါကြောင့်သူတို့ပထမဆုံးဆက်သွယ်တာကတော့ကျမတို့ကိုပါကျမတို့ကသူတို့နေစရာအိမ်ရဖို့ကလေးတွေချောင်းအောင်နိုင်ဖို့ကျမရဲ့စောင့်ရှောက်မှုတွေရဖို့အတွက်ဆောင်ရွက်ပေးပါတယ
်ဒီအပွဲအစည်းမှာဒုက္ခသည်တွေကိုကူညီဖို့ဒုက္ခသည်တွေကိုပြန်ပြီးအလုပ်ခံပါတယ်ဒါကြောင့်အမေရိကကိုစောရောက်နေတဲ့ဒုက္ခသည်တွေဟာအလုပ်လဲရသူတို့ကြုံခဲ့ရသလိုပဲအခက်အခဲကြုံတွေ့နေတဲ့ဒုက္ခသည်တွေကိုလည်းပြန်ပြီးကူညီခွင့်ရပါတယ်Sara Zulu ကအခုလိုဆက်ပြောပါတယ
် Nothing that can make someone feel more comfortable more at home than having someone
သူတို့ဘာသာစကားကိုနားလည်တဲ့သူဘာသာစကားချင်းတူးတဲ့သူတွေနဲ့ဆိုပို့ပြီးတော့တက်တောင်တက်တာရှိကြပါတယ်ဟင်းစိတ်မပူပါနဲ့ကျမလည်းဒီလိုအခက်အခဲတွေကြုံရတယ်အခုတော့ကျမအဆင်ပြေသွားပြီလို့အားပေးလို့ရပါတယ
် Kiev မြို့တော်သူ Svetlana Osalenka ဟာလွန်ခဲ့တဲ့လအနည်းငယ်က ECDC အဖွဲ့ကိုအခုအညီတောင်းခဲ့ပါတယ်သူကယူကရိန်းမှာတုန်းကအရက်ပဲအဖွဲ့အစည်းတစ်ခုမှာပညာရေးအစည်းအစဉ်အတွက်အလုပ်လုပ်ခဲ့သူဖြစ်ပါတယ်အခုတော့သူဟာ ECDC မှာအလုပ်လုပ်ကင်နေပြီးနောက်ရောက်လာတဲ့ယူကရိန်းဒုက္ခသည်တွေကိုအခုအညီပေးနေပါတယ်
ကဘူလာစနိုက်တိစ်ချော့စ်တယာမဟလာဘူလာဘူတေကော်ရစ်နိုဥကရိန်းစံ
ချီမာယူကရိန်းကိုပြန်ပြီးတော့တခုခုကူညီပေးနိုင်ဖို့မျှော်လင့်ခဲ့ပါတယ်ဒါကို ECDC ကနေတဆင့်လှုပ်ဆောင်နိုင်တယ်ဆိုတာကျမသိသွားခဲ့ပါတယ်။ဒါဟာကံကောင်းတာပဲလို့ကျမမြင်ပါတယ်
။အမေရိကန်အစိုးရကနေပြီးခဲ့တဲ့2022ခုနှစ်ဧပြီလမှာ Uniting for Ukraine အစီအစဉ်ကိုစတင်ခဲ့ပြီးနောက်ပြည်တွင်းလုံခြုံရေးဌာနရဲ့စည်းရင်းတွေအရ Ukraine ဒုက္ခသည်13,300ကျော်အမေရိကန်ပြည်ထောင်စုကိုရောက်ရှိလာခဲ့ပါတယ်။မကြာသေးမီကမှရောက်ရှိလာတဲ့ Ukraine ဒုက္ခသည်Katrina Solokolega အခုလို့ပြောပါတယ်။
Yakshu te prejash va Marcom, America se het risde.
America ကအတော်လေးကိုကွဲပြားခြားနားပါတယ်။ဘဲကနေဆက်လို့ရမယ်ဆိုတာကိုမသိနိုင်အောင်ပါပဲ။ Facebook မှာတင်ထားတာတွေတစ်ခုပြီးတစ်ခုလိုက်ပြီးဖတ်ကြည့်ပါတယ်။တယောက်နဲ့တယောက်အတွေ့အကြုံကမတူကြပါဘူး။ဒါတွေကကို့အတွက်အထောက်ကူဖြစ်မလား၊မဖြစ်ဘူးလားဆိုတာကိုလည်းမသိနိုင်ပါဘူး
။ Russia က Ukraine ကိုစတင်ကျူးကျော်ပြီးတိတ်မကြမီပါပဲ။ဆူရခိုလီဟာသူ့ရဲ့ကလေးနှစ်ယောက်နဲ့အတူ KF မြို့တော်ကနေထွက်ခွာလာခဲ့ပါတယ်။ဥရောပမှာခိုလုံနေခဲ့ပြီးနောက်ရင်းနှီးတဲ့သူ့တငယ်ချင်းရှိတဲ့အမေရိကန်ပြည်ထောင်စုကိုလာရောက်ဖို့ဆုံးဖြတ်ခဲ့ပါတယ်။အခုတော့သူဟာ ECDC မှာမိတ်ဆွေအစ်စ်တွေနဲ့တွေ့ဆုံနေပြီးသူ့ရဲ့ဘဝအစ်စ်စတင်နိုင်ဖို့ဝိုင်းဝန်းကူညီပေးနေကြပါတယ်။
ဒါကတော့အမေရိကန်ရောက်ယူကရိန်းဒုက္ခသည်တွေအကြောင်းကိုတင်ပြခဲ့တာပါယူကရိန်းဆိုင်ရာသတင်းပေါင်းစောင်းပါးတွေအပြီးမှာတော့ဤပညာနဲ့ကလေးသူငယ်တွေအကြောင်းဆက်လက်တင်ပြပေးပါောင်းမယ် Electronic စွန့်ပစ်ပစ္စည်းတွေကိုပစ္စည်းအသစ်အသွင်အဖြစ်ပြန်လည်အသုံးချနေပြီးကျောင်းတွေမှာလှည့်လည်ပြသခြင်းအပြင်ကျောင်းသူကျောင်းသားတွေတီထွင်စိတ်မြင့်တက်လာဖို့ကင်ညာနိုင်ငံကအင်ဂျင်နီယာနှစ်ယောက်ကလှုပ်ဆောင်နေကြပါတယ်သူတို့ရဲ့ဆက်ရုပ် Robot Leg ကိုကြည့်ပြီးကျောင်းတွေမှာတီထွင်ဖန်တီးမှုဘာသာရပ်ကိုသင်ကြားသင့်တယ်လို့မူလာရန်ကျောင်းသူတို့ကပြောဆိုလိုက်ပါတယ်။ AP သတင်းဆောင်ပါကိုအခြေခံပြီးဦးတင်မောင်တန်းကဆက်ပြောပြမှာပါ
။ Engineer Moses Kuna နဲ့ David Gadu တို့ဟာ Nairobi မြို့နားကအမိုက်ပုံမှာ electronic စွန့်ပစ္စည်းတွေကိုရှာဖွေနေကြပါတယ်။ဒီစွန့်ပစ္စည်းတွေနဲ့ electronic ပစ္စည်းလေးတွေကိုပြန်ပြီးလုပ်ကြပါတယ်။အဒီလိုလုပ်ကြတဲ့အရာတွေထဲမှာသူတို့ကအယူဆုံးကတော့ robot လက်ပါသူတို့ရဲ့အလုပ်ယုံလေးထဲမှာပဲအဲ့ဒီပစ္စည်းကိုဆင်ခဲ့ကြတာဖြစ်ပါတယ်။သူတို့နှစ်ယောက်လုံးကပြက်စစ်မီဆက်သွဲပြင်ဆင်ကြတဲ့သူတွေပါ။စွန့်ပစ်ပစ္စည်းနဲ့ပြန်လုပ်ထားတဲ့ပစ္စည်းတွေကိုသူတို့ကပြန်မယောင်းကြပါဘူး။ကျောင်းတွေမှာသူတို့ကလိုက်ပြီးပြကြပါတယ်။နှစ်ယောက်လုံးကကျောင်းတစ်ပိုင်းတစ်စနဲ့ထွက်ခဲ့ရသူတွေမို့ကျောင်းသားတွေကိုသူတို့လိုတီထွင်ဖန်တီးကြသူတွေဖြစ်လာအောင်အားပေးနေကြတာပါ။တလောက်ကိုကျောင်းသုံးကျောင်းသူတို့သွားပြီးပြကြပါတယ်။တဘုတ်တို့စံပြမူလန်းကျောင်းရဲ့ထင်းစားဆောင်ထဲမှာသူတို့လုပ်ထားတဲ့ပစ္စည်းတွေကိုသွားပြီးပြကြတော့မော့ဆက်ကူနာကအခုလိုပြောပါတယ
် What chief in going to schools in teaching the kids being
ကျောင်းတွေမှာကလေးတွေကိုတီထွင်မှုရှိလာသင်ပေးခြင်းပါတယ်ဘဝလက်တွေ့ပြဿနာတွေကိုဖြေရှင်းနိုင်တဲ့ကလေးတွေကျောင်းတွေမှာရှိလာစေချင်တာပါနောက်9နှစ်10နှစ်ကိုမျှော်လင့်ပြီးကျွန်တော်တို့ကပျော်နေပါတယ်တခြားတန်းပြည်တွေမှာအဖြေတွေကိုသွားယူမဲ့အစားနိုင်ငံသွင်းမှာပဲပြဿနာတွေကိုဖြေရှင်းနိုင်သေးခြင်းပါတယ်
။မူရာလန်ကျောင်းသူလေး Fake Warumu ကတော့အခုလိုထင်ပါတယ
်။ Ever since these people came to our school, love been really innovated to become an innovator so that they can start up something. ကျမတို့ကျောင်းသူတို့လာရခဲ့က
ကျမတီချွင်ဖတ်သည်ဥပယောက်ဖြစ်ချင်လာပါတယ်။တခုခုအသက်ကိုစားလုံးနိုင်တဲ့သူဖြစ်ချင်ပါတယ်။ကျမတို့ရဲ့အနာဂတ်ကဒီမှာပဲရှိတာပါ။သင်ချာအင်္ဂလိပ်စားတဲ့ဘာသာတွေရှိသလိုပဲတီချွင်ဖန်တီးမှုဘာသာရရှိသင့်ပါတယ်။ဒါမှအနာဂတ်မှာမပါလို့မယ်ဆိုတာကိုဒီဘာသာကသင်ပေးနိုင်မယ်လူတွေကိုကူညီနိုင်တဲ့ကိစ္စတွေကိုထိုးထွင်းဖန်တီးနိုင်ပါလိမ့်မယ
်တကောတို့ကျောင်းရဲ့ဒုတိယကျောင်းအုပ်ကြီးပီတာနိုင်ကကလည်းကြွက်သားတွေလှုပ်တာကိုသိတဲ့အာယုံကန်လက်ပတ်ကိုစမ်းသပ်ပတ်ကြည့်ပြီးအခုလိုပြောပါတယ
် Since the time this team started visiting the school our runners have been motivated
သူတို့နှစ်ယောက်ဒီကျောင်းကိုလာကြတဲ့ကကျောင်းသူကျောင်းသားတွေရဲ့စိတ်ဓာတ်ကအားတက်လာပါတယ်တင်ချာနဲ့အင်္ဂလိပ်လိုအကယ်ဒမီဘာသာတွေမှာတိတ်မလိုက်နိုင်ကြတဲ့သူတွေကလည်းစိတ်ဝင်စားမှုမြင့်သွားတာကိုကျွန်တော်တို့တွေ့ရပါတယ်။သူတို့ပြတဲ့စက်ရုပ်လက်မျိုးဆိုရင်မတန်ဆန်းတဲ့သူတွေကိုကူညီနိုင်တာကလေးတွေကမြင်ကြတော့ သူတို့တွေရဲ့စိတ်ဝင်စားမှုကမြင်မလာကြပြီးအဲ့ဒီလိုနယ်ပယ်တွေတဲကိုဝင်ဖို့စွန့်စားခြင်းလာကြပါတယ်
။ဒီအကြောင်းတွေကိုကြားတဲ့အခါကင်ညာအမျိုးသားတီထွင်ဖန်တီးမှုအေဂျင်စီကဆက်သွယ်ရေးထားတာမှုဂျော့ချ်မာစီလာကတော့အခုလိုယူဆပါတယ်
။ We've seen the robotic arm who are going to different schools across the country and kids can't wait to see.
ဒီနေ့ထဲမှာစက်ရုပ်တဲ့အကြောင်းကျွန်တော်တို့တွေ့ပါတယ်။တိုင်းပြည်နှံကအကြောင်းတွေကိုသူတို့အလှည့်နဲ့တောင်းနေကြတာ။သူတို့ကကလေးတွေကမစောက်နိုင်အောင်ဖြစ်နေကြတယ်လို့လည်းသိရပါတယ်။ငယ်နေသမျှငယ်ငယ်တွေကကျောင်းထဲမှာတီထွင်မှုကိုစပြီးတော့မိတ်ဆက်တင့်တယ်လို့ကျွန်တော်တို့ကတော့ယုံကြည်ပါတယ်။ဒါမှထိုးထွင်းဖန်တီးမှုတက်လာအောင်လို့လုပ်နိုင်မှာပါ။လူဖွဲ့စည်းတွေကတကယ်ပြဿနာတွေရဲ့အဖြေတွေကိုရှာနိုင်ဖို့ကျောင်းသားတွေကိုအားပေးဆောင်နိုင်မှာပါ
။ကင်ညာနိုင်ငံမှာတော့ကလေးတွေဟာထိုးထွင်းတီထွင်တဲ့စိတ်ဓာတ်နဲ့အနာဂတ်ကိုကြည့်နေကြပါပြီခင်ဗျာ။
ဥတည်မောင်တန်းတင်ပြသွားတာဖြစ်ပါတယ် VOA ရဲ့တောက်ကြနေမနေ့ပဲအတန်လွင့်အစီအစဉ်လေးကိုကြည့်ရှုနားတော်တာဆင်နေရတာပါဆက်လက်ပြီးတော့မကြမီပါပဲအပတ်စဉ်ကဏ္ဍတွေကိုထုတ်လင်းပေးဦးမှာပ
ါ Deserving NLD party makes Honduras election plan less credible NLD ကိုဖျက်သိမ်းလိုက်တဲ့အတွက်စစ်ကောင်စီရဲ့ရွေးကောက်ပွဲအစီအစဉ်ပူပြီးအသိပ္ပယ်ကင်းမဲ့သွားခြင်းဆိုတဲ့ကောင်းစင်နဲ့ Dirali Nagya Thungthajeku channelnews.com မှာဖတ်ရပါတယ် NLD ကမှတ်ပုံတင်ဖို့ညှင်းဆန်တဲ့စစ်ကောင်စီရဲ့ရွေးကောက်ပွဲဥပဒေဟာစစ်တပ်အာဏာထိန်းချုပ်မှုကိုတည်မြဲအောင်ပါတီတွေကိုအနိုင်ကျင့်တဲ့အတူအယံဥပဒေမျှသာဖြစ်တယ်လို့ဆိုထားပါတယ် NLD နဲ့အတူတခြားအတိုက်ခံတွေကိုဖျက်သိမ်းလိုက်ကြဟာစစ်ကောင်စီရဲ့ရွေးကောက်ပွဲအစီအစဉ်ကိုပူပြီးတင်းတင်းကြပ်ကြပ်လုပ်လိုက်ကြဖြစ်တယ်ဘယ်တော့ကျင်းပမယ်ဆိုတာမသိရသေးတဲ့ဒီရွေးကောက်ပွဲရလဒ်ကိုမြန်မာပြည်သူလူထုနဲ့ကမ္ဘာနိုင်ငံအများစုကလက်ခံနိုင်ပွဲမရှိဘူးလို့သုံးသပ်သူတွေကဆိုကြပါတယ်။ဒါအပြင်မငြိမ်မသက်မှုနဲ့အကြမ်းဖက်မှုတွေသာပုံမဖြစ်လာနိုင်တယ်လို့လည်းဆိုကြပါတယ်။လက်ရှိအခြေအနေမှာအသီးမှတ်ပြုနိုင်လောက်တဲ့ရွေးကောက်ပွဲကျင်းပဖို့မဖြစ်နိုင်ဘူးလို့ဩစတြေးလျနိုင်ငံကပမဟခရစ်စတိုဖာလမ်ကပြောသလိုအမေရိကန်ပမဟခရစ်စတီနာဖင်ကလည်းစစ်တဟာဒီရွေးကောက်ပွဲကတဆင့်အရသာအုပ်ချုပ်ရေးပုံဖန်ပြီးနိုင်ငံရာအသိမှတ်ပြုမှုခံရဖို့မျှော်လင့်နေပုံရပေမဲ့စစ်ဆေးညှိနှိုင်းမှုမရှိရက်စက်ကြံ့ကြုတ်မှုတွေကိုမရက်တန့်လို့ကတော့ပြည်သူလူအများစုကလက်ခံမှာမဟုတ်ဘူးအကြမ်းဖက်မှုတွေသာပုံမဖြစ်လာလိမ့်မယ်လို့ပြောကြောင်းကိုကဖော်ပြပါတယ်။ဒါပေမဲ့ရုရှားတရုတ်တို့ရဲ့ထောက်ခံမှုကိုရရှိထားပြီးအာဆီယံကလည်းမငြိမ်မညွတ်နဲ့ဖြစ်နေချိန်မှာမြန်မာစစ်ကောင်စီဟာလုံးဝအထီးကျန်သက်သက်တော့ဖြစ်မသွားနိုင်ဘူး။အခုအာဆီယံလက်ရှိဥက္ကဋ္ဌဖြစ်လာတဲ့အင်ဒိုနီးရှားဟာစစ်ကောင်စီကိုစစ်ဆေးညှိနှိုင်းရေးစီကိုခေါ်ဆောင်ဖို့ကြိုးပမ်းနေဟန်ရှိတယ်လို့ပမခဖင်ကဆိုပေမဲ့အခြားသုံးသပ်သူဖြစ်တဲ့ဒေးဗစ်မက်သီးယားစ်ကတော့ဒါလည်းသိမထင်ဘူးလို့ပြောကြောင်းဖော်ပြထားပါတယ်ခင်ဗျာ From democracy to demolition democracy မှာဒီပြိုလဲပျက်စီးခြင်းဆိုဆိုရဲကောင်းစင်နဲ့ပမခဇာချီအဘူဆာရဲ့ဆောင်းပါးကိုတော့ insight မြန်မာကတနုပြောပြမှာဖြစ်ပါတယ်မြန်မာစစ်တပ်အနေနဲ့မှန်မှန်ကန်ကန်ပဲတွက်ချက်ထားတာကတော့နိုင်ငံတကာအသိုင်းအဝိုင်းဟာသူတို့အပေါ်ပြင်းပြင်းထန်ထန်ဖိအားမပေးနိုင်ဘူးအာဆီယံကလည်းနှချမ်းကွဲနေပြီးဘာမှလုပ်နိုင်မှာမဟုတ်ဆိုတာပဲဖြစ်ပါတဲ့တချို့နိုင်ငံတွေဟာဆိုရင်စီးပွားရေးဖွံ့ဖြိုးရေးကိုသာအဓိကထားနေကြတယ်လို့လည်းစစ်ကောင်စီကတွက်ဆက်ထားတယ်လို့သူကဆိုပါတယ်သူတို့ရဲ့ရက်စက်မှုနဲ့အကင်အတွဲညံပြင်းမှုကြောင့်စီးပွားရေးချွတ်ချုံကျလာနေတယ်ဒါကြောင့်သူတို့ဟာရုရှားနဲ့တရုတ်တို့လိုပြင်ပအကူအညီတွေကိုအပူတင်ရှာဖွေနေရတာဖြစ်တယ်လို့ဆိုပါတယ်။ဒီအချိန်မှာနောက်အန္တရာယ်တစ်ခုကတော့လာမယ့်ရွေးကောက်ပွဲပဲဖြစ်ပါတယ်။မှန်မှန်စီရနဲ့ပူပေါင်းနေတဲ့နိုင်ငံတွေသာမကကိုရီးယားနဲ့ဂျပန်တို့လိုနိုင်ငံတွေကတောင်ဒီရွေးကောက်ပွဲပြီးရင်မြန်မာနိုင်ငံဟာပုံမှန်အခြေအနေပြန်ရောက်လာနိုင်တယ်လို့တွက်ဆလာနိုင်ကြပါတယ်။ဒီအချိန်မှာနိုင်ငံတကာအသိုင်းအဝိုင်းရဲ့တက်ကြွတဲ့အပိတ်ထောက်ခံမှုကိုမရရှိသော NUG ဟာစီစီယောနှစ်ပေါင်းများစွာဆက်လက်ခုခံနေနိုင်သည့်အတိုင်းအဟောင်းအပြည့်အဝအောင်ပွဲခံဖို့တော့အခက်အခဲရှိပါလိမ့်မယ်စစ်တပ်အာဏာမသိမ်းခင်ကရိုဟင်ဂျာဂျင်နိုဆိုက်ပြဿနာမှာဒေါအောင်ဆန်းစုကြည်ကအကာအကွယ်ပေးခဲ့တဲ့အတွက်လဲနိုင်ငံတကာအတိုင်းအဝိုင်းရဲ့ယုံကြည်ကိုးစားမှုဆွံ့ဆွံ့ခဲ့ရတာဟာ NUG အတွက်ဆွံ့ဆွံ့မှုတရားပဲဖြစ်တယ်လို့လည်းပမခအဖူစာအတွက်ပြပါတယ်စစ်တပ်ပြပြနေတဲ့စစ်တပ်ကိုအနိုင်ယူဖို့ဆိုရင် NUG နဲ့ PDF တို့စီစိတ်တော်ရမြင့်မြတ်ကြောင်းရက်စက်ကြံ့ကြုတ်တဲ့စစ်တပ်နဲ့လုံးဝတခြားစီဖြစ်တယ်ဒီစစ်တပ်ထက်အဆမတန်တလွန်မြင့်မြတ်တဲ့ဆရာကိုပြသရလိမ့်မယ်လို့အကြံပြုထားပါတယ်ဒါကအပြောလွယ်လောက်အလွတ်တော့ခက်ပါလိမ့်မယ်လို့လည်းပြောထားပါတယ်ခင်ဗျာ
ဒါကတော့ကမ္ဘာမီဒီယာတွေမှာမြန်မာပြည်နဲ့ပတ်သက်လို့ဘလို့သုံးသပ်ရေးသားကြတယ်လဲဆိုတာကိုဦးကျော်စံတာကမူရင်းအပေါ်မပြတ်ထုံထုံ ပြောပြခဲ့တာဖြစ်ပါတယ်။ CEO ရဲ့တောက်ကြနေမယ့်ဘက်အတလွင့်စီစဉ်တွေကိုကြည့်ရှုနာတော်တာဆင်နေရတာပါ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပဲနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ရဲ့တောက်ကြနေမတဲ့ radio season တွေကို line no meter 25 kHz 11.33 ည line no meter 40 kHz 11.33 ည line no meter 57 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်တင်ဆက်နေကြမြန်မာအရေးသုံးသပ်ချက်ကျမရဲ့အစီအစဉ်နဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုစတင်ထုတ်လုပ်ပါတော့မယ်ပထမအဆုံးအနေနဲ့ကတော့ဥအောင်ခင်တင်ပြတဲ့မြမအရေးသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်စစ်ကောင်စီရဲ့အတန်တိတ်လက်နက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်စစ်ကောင်စီလက်ထက်မှာဘိန်းဆိုင်ပြိုးမှုနဲ့မူးယစ်ဆေးထုတ်လုပ်မှုတွေတိုးပွားလာပါတယ်ဆေးဆွဲတဲ့လူငယ်တွေဟာစစ်အာဏာရှင်စနစ်ကိုတော်လှန်ဖို့စိတ်ကူးမှာမဟုတ်လို့မူးယစ်ဆေးဟာစစ်ကောင်စီရဲ့အတန်တိတ်လက်နက်လို့ဖြစ်နေကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်
မူရီစီဖန်စီရမီရဲ့သတင်းနဲ့ဖန်စီထားတဲ့မူရီစီကိုမိရှုဖြစ်စီတဲ့သတင်းတွေကိုစစ်အစိုးရမီဒီယာနဲ့ရဲတပ်ဖွဲ့သတင်းကွန်ရက်မှာမကြာခဏတွေ့နိုင်ပါတယ်မူရီစီရောင်းဝယ်သူနဲ့စားသုံးသူကိုအရေးယူပြနေတာဖြစ်ပြီးအကြီးအကျယ်လုတ်ကင်နေသူတွေကိုတော့မတားဆီးနိုင်တဲ့အတွက်စစ်ကောင်စီလက်ထက်မှာမူရီစီထုတ်လုပ်မှုတိုးပွားနေပါတယ်ဇန်နဝါရီလတုန်းစာမျက်နှာ60ကုလသမဂ္ဂဘိန်းစစ်တမ်းမှာ2020ဘိန်းအတွက်နှုန်း33ရာခိုင်နှုန်းတိုးပွားလာတယ်လို့ဆိုပါတယ်တကယ်တော့ဒီထက်ပိုပြီးများနိုင်ပါတယ်ကချင်ပြည်နယ်ဝိုင်းမော်စတုံနဲ့ကမ်ပိုက်တီကိုအဓိကထားလေ့လာပြီးရှီပွေမြို့နယ်ဒစိတ်တစ်ပိုင်းကိုလေ့လာတယ်လို့ဆိုပါတယ်ပန်ဝါဆော်လွန်နဲ့ဖိမော်လိုနေကြဆောင်တက်ကြီးဆိုတဲ့နေမျိုးတွေကုလသမဂ္ဂစစ်တမ်းမှာမပါပါဘူးဒါကြောင့်ကုလသမဂ္ဂစစ်တမ်းမှာပေါ်ပြတာတဲ့ဘိန်းဆိုင်ပြိုးနေမြေဟာပုံမှန်များပြနိုင်ပါလေရှမ်းပြည်နယ်ကပြည်သူစစ်ကျူးစိုးတဲ့နေရာတွေမှာဘိန်းဆိုင်ပြိုးတာများပါလေရှမ်းပြည်နယ်တောင်ပိုင်းမှာဘိန်းဆိုင်ပြိုးတဲ့ရွာ44ရွာအရှေ့ပိုင်းက25ရွာမြောက်ပိုင်းက18ရွာနဲ့ဝိုင်းမော်မြို့နယ်က38ရွာကိုလေ့လာတယ်လို့ဆိုပါတယ
်စစ်ကောင်စီလက်ထက်မှာဘိန်းဆိုင်ပြိုးမှု40ရာခိုင်နှုန်းတိုးပွားလာပြီးကချင်ပြည်နယ်မှာတော့300ခန့်နှုန်းသာတိုးပွားတယ်လို့ကုလသမဂ္ဂစစ်တမ်းခန့်မှန်းတာကိုယုတ်တိမရှိဘူးလို့ပြောနိုင်ပါတယ်။အကြောင်းကတော့ဘိန်းဆိုင်ပြိုးနယ်မြေအတော်များများခြံလှပ်ထားလို့ဖြစ်ပါတယ်။နေကြားသောတပ်ပြည်သူစစ်နဲ့တပ်မတော်တန်ရင်အချို့ဘိန်းလုပ်ငန်းနဲ့ပတ်သက်နေပုံကိုကချင်အမျိုးသမီးအစည်းအရုံးကမှတ်တမ်းတင်ထားပါတယ်။နေကြားသောတပ်နဲ့ပြည်သူစစ်ခေါင်းဆောင်အချို့ဟာမူရစ်စိမ်းနဲ့စီးပွားရှာရင်လွတ်တော်ကိုယ်စားလှယ်ဖြစ်လာတဲ့တာဒကတွေလည်းရှိပါတယ်။မူဆဲခရိုင်ဘိန်းနယ်မြေကိုစစ်တပ်နဲ့ပြည်သူစစ်တပ်ရင်73ရင်းကထိန်းချုပ်ထားပါတယ်။ KIA ကမူရစ်စေးပိတ်ပင်ခဲ့တဲ့နေရာတွေမှာဘိန်းကင်းတွေတိုးပွားလာတာဖြစ်ပါတယ်။ဆရာနာရှင်ဆန့်ကျင်တဲ့လူငယ်တွေအညွန့်တုံးအောင်လုဆောင်ရမှာမူရစ်စေးဟာအတန်တိတ်လက်နက်ဖြစ်နေတယ်လို့ဆိုပါတယ
်။ KIO လူငယ်ဖွံ့ဖြိုးရေးစီမံကိန်းမှာလူငယ်တွေပါဝင်မှုနည်းပါးပြီးဆေးဆွဲသူတွေများလာအောင်မူရစ်စေးတက်ပြတ်မှုကိုစီအစိုးရကတမင်ဆိုင်ခံခဲ့တယ်လို့ကချင်ဘက်ကယူဆတာမှုပကြဆံမွေးစေးတိုက်ပြက်ရေးလှုပ်ရှားမှုပေါ်ထွက်လာတာဖြစ်ပါတယ်ပကြဆံဟာကချင်လူပေါင်းပြန်လည်ထူထောင်ရေးအမျိုးသားလှုပ်ရှားမှုဖြစ်ပါတယ်ဆေးဆွဲသူဟာအတ္တန်တိတ်လက်နဲ့နဲ့အပြစ်ခံရသူဖြစ်နေတာမှုကချင်မွေးစေးတိုက်ပြက်ရေးဟာအမျိုးသားရေးဖြစ်နေပါတယ်ဒါကြောင့်မို့လက်နဲ့ကင်တပ်ဖွဲ့အပြင်အခြားလှုပ်ရှားမှုတွေလည်းပါဝင်ပါတယ်မူရစ်စေးထိုးစစ်ဟာစစ်ကောင်စီရဲ့အလန်တိတ်ထိုးစစ်ဖြစ်နေတာကိုပြည်သူလူထုကသဘောပေါက်ဖို့လိုပါတယ်
။ပန်ကြာဆန်လှုပ်ရှားမှုဟာစစ်တပ်ရဲ့အတန်တိတ်လက်နက်ကိုရိုက်ချိုးတိုက်ဖြတ်တဲ့အမျိုးသားရေးလှုပ်ရှားမှုဖြစ်ပါတယ်။ကချင်လူပေါင်းဆက်လက်ရှင်သန်ရေးနဲ့ຫນွေဦးတော်လှန်ရေးအောင်မြင်စေဖို့အတွက်အကျင့်စာရိတ်တကောင်းမွန်ပြီးကျန်းမာတန်ဆွမ်းတဲ့လူငယ်တွေများပြားလာစေဖို့လိုအပ်ပါတယ်။မူရစ်စေးကိုအတန်တိတ်လက်နက်အဖြစ်သုံးခဲ့တာဥနေဝင်ခစ်ခတဲ့ကဖြစ်ပါတယ်။အဲ့ဒီခေတ်ကကာကွယ်ရေးလို့ခေါ်တဲ့ပြည်သူစစ်ဟာရှမ်းပြည်နယ်မှာခေတ်စားလာပါတယ်။အဲ့ဒီအထဲမှာကိုကန့်တရုတ်လော်စစ်ဟန်နဲ့ ရှမ်းတရုတ်ခွန်စာဟာဝိရဇ်စေဝလုပ်ငန်းမှာထင်ရှားပါတယ်။စီအစိုးရခေတ်မှာအမြောက်စားခံရတဲ့ပြည်သူစစ်ခေါင်းဆောင်ဟောင်းတွေဖြစ်ပါတယ်။ရော့ဆင်ဟန်တီထောင်တဲ့အေရှားဝေါ်ဟာအခုတော့အချမ်းသာဆုံးကုမ္ပဏီကြီးတစ်ခုဖြစ်နေပါတယ
်။စီအစိုးရခေတ်မှာတိုင်းရင်းသားတပ်ဖွဲ့ကြီး18ဖွဲ့အပြင်သူတို့စီကခွဲထွက်သွားတဲ့တပ်ဖွဲ့လေး22ဖွဲ့နဲ့လေအပြစ်ရထားပါတယ်။ဒီတပ်ဖွဲ့လေးတွေဟာစစ်တပ်လက်အောက်ကပြည်သူစစ်ဖြစ်လာပါတယ်။နောက်တစ်ခါစစ်တပ်ကနေ जा ဆောင်တပ်ဖွဲ့စည်းတဲ့အခါတိုင်းရင်းသားလက်နက်ကိုင်အမျိုးမျိုးပေါ်ထွက်လာပါလေ။ကိုတူကိုထရမွေရှာကြတဲ့လက်နက်ကိုင်တွေမှသူတို့ထိန်းချုပ်တဲ့နေမြေမှာဘေးဆိုင်ခွင့်ပေးပြီးဆက်ကြီးကောက်ကြပါလေ။ကျေးရွာအုပ်စုတွေမှာရက်ကြီးပြည်သူစစ်ဟာအများဆုံးဖြစ်နိုင်ပါလေ။ရှမ်းပြည်နယ်မြောက်ပိုင်းဘာတင်ပြည်သူစစ်အဖွဲ့396ဖွဲ့ရှိတယ်လို့ရှမ်းပြည်တော်စစ်သတင်းဌာနကခန့်မှန်းပါတယ်ပြည်သူစစ်အင်အားကိုအတိအကျပြောနိုင်သူမရှိတဲ့အတွက်အားလုံးခန့်မှန်းရုံလောက်သာလုပ်နိုင်ပါတယ်ပြည်သူစစ်နဲ့နေကြဆောင်တပ်ဟာစစ်မြေပြင်မှာစစ်ကောင်စီတပ်ကိုအကူအညီပေးပါတယ်သူတို့ရဲ့မူရစေဝလုပ်ငန်းဟာစစ်ကောင်စီရဲ့အစံတိတ်လက်နဲ့ဖြစ်နေပါတယ်ပြည်သူစစ်လိုအဖွဲ့လေးတွေများလေလေတိုင်းရင်းသားတွေစီးလုံးဖို့ခက်ခဲလေလေဖြစ်သလိုမူရစေစားသုံးသူများလေလေစစ်အာဏာရှင်ကိုခုခံတော်လှန်ရင်သူနဲလီလေးလို့စစ်ကောင်စီကယူဆနေပုံရပါတယ်ခင်ဗျာ
ဥအောင်ခင်အပတ်စဉ်တင်ပြတဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ကိုဝင်းမင်းတင်ပြတဲ့ကျမ်းမာရေးအစီအစဉ်ကိုဆက်ပါအောင်မယ်အဟာရပြည့်ဝတဲ့မနက်စာဟင်းလျာတွေကိုဒီတစ်ပတ်မှာပြောပြထားပါတယ်မြန်မာနိုင်ငံမှာသမင်းစာများတာရှော့ချနိုင်မှုအဟာရပြည့်ဝတဲ့မနက်စာနဲ့ဟင်းလျာတွေရှိနေတယ်လို့အဟာရပညာရှင်တွေကပြောဆိုပါတယ်ဘလို့မနက်စာမျိုးနဲ့ဟင်းလျာမျိုးတွေပါလဲဒီကြောင့်နယူးယောက်ကော်နယ်တက္ကသိုလ်ကအပြည့်ပြဆိုင်ရာအစာအဟာရပါမောက်ကဒေါက်တာခင်မာချူကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
โอเคပါဘုရားတတခမကျော်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအာဟာရရှိတဲ့အစာရရှိရင်းနဲ့စားသုံးပုံပြဿနာတချို့နောက်ဘလို့စားတင်တာကိုပြောခဲ့ရမှာသမင်းပြူစားတာများတာနဲ့ဆန်လုံးညိုစားတင်တာကိုအရင်ပြောခဲ့ပြီးမှအခုတစ်ခေါက်တော့ဆက်မရေးမြန်မာနိုင်ငံအတွက်သင့်တော်မဲ့မနက်စာမုန်းနဲ့ဟင်းရအတွက်အာဟာရဖြစ်နိုင်တာတွေကိုဆက်ပြောမှာမို့မနက်စာအတွက်ကနေစပြီးတော့ရှင်းပြပေးပါလားဆက်မရေ
းကောင်းညင်းဒီကောင်းကြီးနဲ့လှုပ်ထားတယ်ကောင်းကြီးငချိတ်ကောင်းကြီးအဖြူနဲ့လှုပ်တယ်ကောင်းကြီးခြေတော့ကောင်းကြီးနဲ့ငပြိုးသည့်အလယ်မှာထည့်ပြီးထုတ်ထားတယ်ကောင်းကြီးထုတ်အဲကောင်းကြီးထုတ်ကိုမှငပြိုးရွက်နဲ့ပတ်ပြီးထုတ်တာလားထန်းပူရွက်နဲ့ထုတ်တာလားအဲပြီးလို့ရှိရင်ဝဘိုးရွက်နဲ့ထုတ်တာလားအဲနောက်ပြီးရင်ကြံရွက်နဲ့ထုတ်တာလားအိုးစိုးနေတာပဲအရန်စားလို့ကောင်းတယ်ကျမကြီးနဲ့ညီညွတ်တဲ့တဘာဝအစားအစာတွေဘာမှဓာတုကင်းလို့ဘာမှစိတ်ယုံထုတ်တာလည်းမဟုတ်အကြောင်းကောင်းကြီးကိုငပြိုးသည့်နဲ့ထည့်ထုတ်တာပြီးရင်အုံးကြီးလေးကိုချစ်ပြီးတော့လက်လက်ဆက်အုံးကြီးလေးချစ်ပြီးအပေါ်ကစားတာအဲ့တော့ကောင်းကြီးမောင်းစားတာပြင်းနေဆိုရင်ပြောတာပါအဲ့တော့ကောင်းကြီးထုတ်ပြီးငပြိုးသည့်နဲ့ထုတ်ငပြိုးသည့်ရဲ့အာဟာရကောင်းကြီးရဲ့အာဟာရဆိုဘာမှတကြားလည်းထည့်စရာမလိုနှိုးစီလည်းမလိုထောပတ်လည်းမလိုစီပြုတ်လည်းကြောစရာမလိုအဲ့တော့ပြီးရင်ဒီမုတ်ဖတ်ထုတ်ပေါ့နောက်တစ်နည်းကမုတ်ဖတ်ထုတ်ကလည်းထုံနီးတူစားပဲကောင်းကြီးလေးကိုကြိတ်မယ်ဆန်ကိုကြိတ်မယ်အဲရလာတဲ့မုတ်နှစ်ကလေးနဲ့အခုနတေချာငပြိုးဘက်ကလေးနဲ့ထုတ်မယ်အုံးကြီးလေးတွေစိတ်ပြီးတော့တင်မယ်အုံးကြီးလေးတွေချစ်ပြီးတော့တင်မယ်ဆိုတော့တဘာဝအကြီးတိုင်းအင်မတန်အာဟာရပြည့်တဲ့ဒီလိုလှုပ်ရှားလို့ရတယ
်ဟုတ်ကဲ့ဆရာမအခုလိုဒီကောင်းညင်းစားရမှာသတိပြုဆရာရောအကြံပြုခြင်းတွေလားဆရာမ
ကောင်းညင်းတစ်ချိန်စားရင်တော့အများကြီးစားရင်တော့ဝင်းချုပ်တာပေါ့အဲ့တော့အများကြီးတော့မစားနဲ့ပေါ့တစ်ခါစားရင်လက်ကြီးကြီးတစ်ဆုပ်စားလောက်ပေါ့အဲ့တော့100ဂရမ်လောက်ကတော့စားလို့ရပါတယ်အဲ့တော့တနည်းကိုကိုကကောင်းကျင်းပေါင်းကကျမဆိုရင်200ဘို့ဝယ်စားတာတက်ဆန200နဲ့ကောင်းကျင်းပေါင်းဝယ်စားလို့ရသေးတယ်အဲ့ဒီမှာအုံးကြီးနဲ့ချစ်ပေးတယ်နှံတောင်ကြီးနဲ့ဖြူပေးတယ်ပဲစီလေးတောင်ပါလိုက်သေးတယ်ပဲစီလေးတွေနဲ့ထုတ်ထားတာအဲ့တော့ဟိုပတ်စံကြီးအခုဘာမှတန်ဖိုးမရှိတော့တဲ့မြန်မာငွေနဲ့အခက်အခဲတွေကြုံနေကြတဲ့အချိန်မှာဟိုနန်းကြီးတုတ်တို့ကျန်တဲ့ဟာတွေစားရင်တော့လေထောင်ကနန်းပေးရမှာပေါ့ဒါပေမဲ့ကောင်းကျင်းပေါင်းတစ်ပွဲမုတ်ဆိုင်ပေါင်းလည်း200ပဲပေးရတယ်ပဲလေးပါတယ်အုံးကြီးလည်းပါတယ်ခုနကောင်းကျင်းတုတ်ဆိုလို့ရှိရင်တစ်ထုပ်မှ150နဲ့တောင်ရတယ်ကြုံမပြောသေးလဲပါတယ်အ150ဘူးကောင်းချင်းတုတ်ကို3ကလောက်ခွဲစားရတယ်မစားနိုင်လို့အဲ့တော့ကျမတို့ရဲ့ရွာတွေဒါတွေကမြို့မှာလဲဝယ်လို့ရတယ်ရန်ကုန်မြို့မှာလဲကျမအကုန်တွေ့ခဲ့တယ်အဲ့တော့စားလို့ရရဲ့သားနဲ့လူတွေကိုကဘယ်ကို favor ဖြစ်လဲဆိုဘယ်ကိုဦးစားပေးလဲဆိုစီနဲ့ကြော်ထားတဲ့ဟာတွေကိုပဲဦးစားပေးတာ
ဟုတ်ကဲ့ဆရာမ
နောက်ရောဒီမနက်စာအတွက်ထပ်ပြီးတော့အကြံပြုချင်တာရှိသေးလားဆရာမ?
နမူနာတစ်ခုအနေနဲ့ပြောမယ်ဆိုရင်တကယ်ကိုလျှက်စီမိမိရှိတဲ့ရွာတွေနော်ကျမတို့ဒီမှာပလောပီနံတွေရှိတယ်လူတွေကပြောကြတာပလောပီနံဆိုအစိတ်ဖြစ်တယ်ဆိုတော့ပလောပီနံကအစိတ်ဖြစ်တာမဟုတ်ပါဘူးအခွန်အတာမစားနဲ့အခွန်အတေချာခွာရေးစင်အောင်စီအကြံလက်ဟာကခုနလူချစ်ကလေးနဲ့ချစ်ပြီးတော့စီတမင်းမဲထိုးစားမလားကောင်းချင်းစီတမင်းလေးလိုပဲအိုကင်းလေးဖုတ်စားမလားရွှေတမင်းလေးလိုပဲဟိုဘေကရီလိုလှုပ်စားမလားပြီးရင်အဲ့ဒီပလောပီနံလေးလိုပဲတုံးတုံးတုံးပြီးတော့သီးဆုံးရင်းချက်တဲ့ထဲမှာထက်ချက်တယ်အဲ့တော့အာလူကဈေးကြီးတယ်အောက်ပြီးအောက်ရအောင်မအာလူမစားရင်အာလူစားစရာမလိုဘူးလေအဲ့ဒီပလောပီနံကအဲ့ဒါလေးတွေအတုံးလေးတွေတုံးပြီးတော့သီးဆုံးရင်းထဲမှာချက်တာကောင်းမှာကောင်းအင်မတန်မှအာဟာရကြီးအဲ့တော့ခင်ရလဲအနှစ်ကလေးကတွဲတွဲလေးဖြစ်သွားတယ်။ဘာမှလဲဓာတုပစ္စည်းထည့်စရာမလို။ခရမ်းဒီကလဲပဝင်းညင်မှာစိုက်တယ်။ယုံဒီဒီကလဲပဝင်းညင်မှာစိုက်တယ်။ပဲပစုံဒီတို့ပဲတောင်ချီကလဲပဝင်းညင်မှာစိုက်တယ်။ကြော်ဒီမီကြီးတဲတောင်မြင်ကမ်းမှာစိုက်တယ်။မြေဘဲတွေပြုတ်ပြီးရောင်းတယ်။မြေဘဲပြုတ်တွေရှိတယ်။ပြောင်းမှုပြုတ်တွေရှိတယ်။နောက်ပြီးလို့ရှိရင်အဲ့ဒီကနေထွက်တဲ့ပြန်တဲ့အဒီအရွယ်တွေအများကြီးရှိတယ်။အဲ့တော့တီးဆုံးခင်းတပွဲကိုချက်မယ်ဆိုလို့ရှိရင်လိုအပ်တဲ့ဟင်းဒီကြီးရွယ်၅မျိုး၇မျိုးဆိုတာတက်ဆိုင်ရယာဒီကိုလိုက်ပြီးတော့လက်တကမ်းမှာအကုန်ရှိတယ်။
ဟုတ်ကဲ့ဆရာမကြီးနောက်ထပ်ရောဒီသီးဆုံးဟင်းမျိုးတွေဘာထပ်ပြီးတော့အကြံပြုချင်တယ်လဲဆင်မ?
ယုံပတိသီးတို့ခရမ်းသီးတို့ဘဲဆောင်ငါသီးတို့ဒါမျိုးတွေကကိုယ့်ရဲ့အိမ်ခြံဝင်းထဲမှာစိုက်မယ်။အနည်းဆုံးရေချိုးတဲ့ရေချိုးကန်တာမှာစိုက်ထားမယ်။အခုဆိုဘူးသီးရှိတော့ဘူးသီးထက်ချက်မယ်မုံလာဥရှိမုံလာဥထက်ချက်မယ်။ဟောပြီးလို့ရှိရင်ခုနပြောတဲ့အာလူရှိရင်အာလူမရှိတဲ့အတွက်အာလူစေးကြီးတဲ့အတွက်ကစုံဥရှိရင်ကစုံဥထက်ချက်မယ်။အဟာရကပိုတောင်းမှရသေးတယ်။နော်။အဲနောက်ပြီးလို့ရှိရင်ခုနပလောပီနံကိုအတုံးလေးတောပြီးထက်ချက်မယ်။အခွန်တော့နှွာပေါ့။နောက်တစ်ခုကကြတော့မပြောသည်ရခိုင်မပြောသည်လို့ခေါ်တယ်ရေသူလို့လည်းခေါ်တယ်ဖီချန်နဲ့တော့တိတ်မလိုက်အဲ့ဒီမပြောသည်ရဲ့ texture အရာတီးဆုံရင်းချက်လို့ရှိရင်အင်မတန်မှလိုက်ဖက်တယ်အဲ့ဒီမပြောသည်လေးကိုလည်းအတုံးလေးတွေတုံးပြီးတော့မပြောသည်အစိမ့်ပေါ့နော်ခုနဟင်းထဲမှာထည့်ချင်လိုက်အာလူးတော့သူ့ကိုဆရာပြန်ခေါ်ရမယ်အရန်ကောင်းတယ်တီးဆုံရင်းနဲ့ကစုံရှင်ကစုံအဲ့တော့ဆိုဆိုလို့ချင်တာကအဲ့ဒီဟာတွေကိုစားလိုက်တော့အတိအယွတ်စားပြစ်တဲ့အပြင်ဂစီတန်လို့ပြောတဲ့ကာဘိုဟိုက်ဒရိတ်တွေကခုနပလောပီနန်တို့မပြောသည်တို့ကရှိတော့ထမင်းนี่အများကြီးစားစရာမလိုတော့ထမင်းကလက်သီးဆုပ်လောက်ကလေး100ဂရမ်ပေါ့နော်အဲ့ဒါမျိုးလေးထန်ကုန်စားရင်200ဂရမ်ပေါ့အဲ့လောက်စားတဲ့ပမာဏကိုစားတတ်သွားအောင်ဆိုဆိုကသီးဆုံဟင်းကိုစားပါလို့ကျမကအကြံပေးတာအဲ့တော့ထမင်းစားကိုလျှော့ကြရင်သီးဆုံဟင်းကိုစားအဲ့တော့သီးဆုံဟင်းစားလို့ရှိရင်အသီးတွေအနံ့တွေမှာရှိတဲ့ဂစီဓာတ်ကြောင့်ထမင်းကယော့ယော့ယော့ယော့သွားလိမ့်မ
ယ်ဟုတ်ကဲ့ဆရာမကြီးအဲ့ဒီကျော်ဒီနေရာမှာတချို့ကကြတော့ထမင်းနနာစားမှာပဲဘိုက်ဝတယ်လို့ပြောလေရှိတဲ့အခါကျတော့သူတို့ကိုရောဘယ်လိုအကြံပြုချင်လဲဆင်မ?
ထမင်းစားမှာတင်းတိမ်နေသူတွေကအဲ့တော့စစားတွေကထမင်းကိုစမစားပဲနဲ့ပြီးဆုံးရင်ချက်ရင်များများချက်အဲ့ဒါမျိုးလေးတွေချက်လိုက်တော့အရသာအဖြစ်နဲ့ကောင်းတယ်ဟင်းလေးကအယောင်အဖြစ်နဲ့ကောင်းတယ်ပြီးရင်တစ်ခုနဲ့တစ်ခုရဲ့combination ပေါ့အင်မတန်မှလိုက်ဖက်စားရတာလေအင်မတန်မိန်တယ်အဲ့ဒီမှာမှပြင်းတော်သိမ့်ရွက်ကလေးအုပ်ပြီးချက်မလားအစကြရင်ညုတ်ပြီးစိမ့်လေးပဲနည်းနည်းထချမ်းခွဲထည့်မလားဒါမျိုးပေါ့နော်အဲ့တော့ထည့်စေချင်တာကတော့အများတန်းကျက်သွန်ကျူးတို့ကျက်သွန်နီးတို့ဂျင်းတို့ဇပလင်တို့ဒါမြန်မာလူမျိုးကအတိအယွက်တွေချက်ရင်အဲ့ဒါထည့်တာနည်းတယ်အမှန်ကကျက်သွန်ကျူးကျက်သွန်နီးဂျင်းဇပလင်ဆိုတာဘာချက်ချက်အဲ့ဒါအမြဲတမ်းသာ basic အခြေခံအနေနဲ့ထည့်လိုက်အဲ့တော့အဟာရလည်းရမယ်စိတ်ပဲလည်းဝင်တယ်နောက်ပြီးလူကိုကတွင်းလိုက်စေတယ်ကတွင်းလိုက်စေတဲ့အတွက်ဒါမစားရင်မတင်းတိမ်ဘူးဆိုတဲ့ဟာမျိုးတွေကိုလည်းအကူအညီပေးတာဖြစ်သွားမယ
်ဟုတ်ကဲ့ဆရာမနောက်ရောဒီသီးဆုံးဟင်းမှာအဟာရပိုပြည့်နိုင်အောင်ပေါ့နော်ဘယ်လိုထပ်ပြီးတော့အကြံပြုချင်တယ်လဲဆရာမ
ကိုကအသားလည်းမစားချင်ဘူးအသားဝယ်ဖို့လည်းပတ်စံမရှိဘူးပတ်စံရှိတော့လည်းရွာမနေတော့ဝယ်စရာဈေးမရှိဘူးဆိုရင်ကလဘဲပဲဝယ်ထားကလဘဲမရှိရင်ပဲစိမ့်ကိုစီဝယ်ထားပဲစိမ့်ကိုမရှိရင်ပဲပီဆက်လို့ပြောတယ်ပဲပုတ်စီတွေဝယ်ထားအဲ့သုံးခုလုံးကအသားဓာတ်တွေညားတဲ့တွေခုနတီးဆုံးခင်းထဲမှာအဲ့ဒီပဲလေးတွေပြုတ်ပြီးထည့်ချက်လိုက်အင်မတန်မှအဟာရပြည့်ဝတယ်ဈေးလည်းတက်တာတယ်ညွေရသည်မိုးရသည်ဆောင်းရသည်မှလည်းလက်တကမ်းမှလည်းရနိုင်တယ်ကျမတို့ခုကုလသမဂ္ဂကြီးကနေအမြဲတမ်းသုံးနေတဲ့စကားလုံးတွေဖြစ်တဲ့ accessibility
လလန်းပြီပေါ့နော
်ဟုတ်တယ
်ဟုတ်ကဲ
့ affordability
တာနိုင်မှု
ဟုတ်ကဲ့
ဟုတ်ကဲ
့ဒါမျိုးတွေပေါ့နော်အဲ့တော့ဒါမျိုးတွေဖြစ်ဖို့အတွက်ခုနတီးဆုံးဟင်းရတာနမူနာပေးလို့အကောင်းဆုံးပဲအဟာရနဲ့ပတ်သက်လို့ရှိရင်လေဟိုမြမရဲ့ရှာနယ်လေးတွေ့တယ်အဲ့လိုမျိုးဆိုတော့အသားဓာတ်အတွက်ကလည်းလုံလောက်ပြီးသား
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆင်မ
ဒါကတော့ကိုဝင်းမင်းအပတ်စဉ်တင်ပြတဲ့ကျမ်းမာရေးကဏ္ဍအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါဈေးနှုန်းသက်သာပြီးအဟာရဖြစ်စေမဲ့မနက်စာနဲ့ဟင်းလျာတွေအကြောင်းတင်ပြခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့တိုင်းရင်းသားဒေသတွေကအဖြစ်အပျက်တွေသတင်းအချက်အလက်တွေကိုစူးစီးတင်ပြပေးတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုဆက်ပါအောင်မယ်ဖီဘာဝိုင်းတော်သားတွေကစူးစီးတင်ပြတင်ဆက်ထားတာပါ
ပတ်စ စင်တင်ဆက်သွားမယ်။တိုင်းရင်တည်လွာကကြေဆိုပါရယ်။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ်။
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒီပါတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့စစ်ကောင်စီထံမှာပါတီမပုံမတင်ကြတဲ့နိုင်ငံရေးပါတီတွေကိုလေးစားဂုဏ်ပြုတယ်လို့ NUG ယာယီသမ္မတကပြောပါတယ်။မွန်ပြည်နယ်မှာတော့ရိုဟင်ဂျာအယောက်200နီးပါးအဖမ်းခံထားပါတယ်။သတင်းလွှာတွေထဲမှာတော့နိုင်ငံရေးပါတီအဖြစ်မပုံတင်ပြန်လည်လျှောက်ထားခြင်းမရှိခဲ့တဲ့ပါတီပေါင်း40ကိုစစ်ကောင်စီကဖျက်သိမ်းလိုက်တဲ့အထည်ပါဝင်နဲ့ဆယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်ချင်းနိုင်ငံရေးပါတီ6ပါတီရဲ့အခြေအနေကဘယ်လိုရှိလာနိုင်တယ်လဲဆိုတာတွေကိုနားဆင်ကြရမှာပ
ါ။ကျမကနန်းဟောင်ပါရှင်သတင်းတွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါ။စစ်ကောင်စီရဲ့အတူအယောင်ရွေးကောက်ပွဲမှာပါတီမတ်ပုံမတင်ပဲရွေးကောက်ပွဲကိုအတိအမှတ်မပြုကြတဲ့နိုင်ငံရေးပါတီကိုလေးစားဂုဏ်ပြုတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ယာယီသမ္မတဒူဝါလက်ရှိလာကမတ်လ28ရက်နေ့က NUG ရဲ့12ကြိမ်မြောက်အစည်းအဝေးမှာပြောဆိုလိုက်ပါတယ်။အခုဆိုရင်စစ်ကောင်ဆောင်ဟာသူ့ရဲ့လက်ဝေခံလက်နက်ကင်အဖွဲ့ကိုကောင်းကောင်းမထိန်းချုပ်နိုင်တော့တဲ့အပြင်လက်တွေ့မှာလည်း NUG အစိုးရနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့မြေစိုးမထားနိုင်မှုကိုထိတ်လန့်ကြောက်ရွံ့စိုးရိမ်နေတယ်လို့ပြောပါတယ်စစ်ကောင်စီလက်အောက်ခံပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့နိုင်ငံရေးပါတီအဖြစ်မတ်ပုံမတင်တဲ့ NLD ပါတီနဲ့အတူပါတီပေါင်း40ကျော်ကိုနိုင်ငံရေးပါတီအဖြစ်ကနေဖျက်သိမ်းတယ်လို့မတ်လ28ရက်နေ့မှာထုတ်ပြန်လိုက်ပါတယ်
ကယားကရင်ပြည်နယ်ဒီမော့ဆိုမြို့နယ်အနောက်ဖက်ချမ်းကစစ်ရှောင်ပြည်သူတွေခိုးလုံနေတဲ့ရွာတွေထဲမလ28ရက်နေ့မှာစစ်တပ်ကလေယာဉ်နဲ့ဘုံကျဲတိုက်ခိုက်လို့အရက်သားတယောက်သေဆုံးပြီး3ယောက်ဒဏ်ရာရရှိသွားပါတယ်ဒီမော့ဆိုအနောက်ဖက်ချမ်းမှာစစ်ဘေးရှောင်ထောင်ထဲချီပြီးခိုးလုံနေထိုင်တဲ့နေရာတွေဘက်ကိုဘုံကျဲတိုက်ခိုက်ခဲ့တဲ့အပြင်ဒီမော့ဆိုအရှိဘက်ချမ်းမှာစစ်ကောင်စီရဲ့ကင်းထောက်လေယာဉ်က9ကြိမ်ထက်မနည်းပြန်ဝဲခဲ့တယ်လို့ဒေသခံတွေကပြောပါတယ်ကရင်ပြည်နယ်ထဲမှာ2023ခုနှစ်အတွင်းလေကြောင်းကနေတိုက်ခိုက်ခံရမှုအကြိမ်ကြီး73ကြိမ်ရှိခဲ့ပြီးစစ်အာဏာသိမ်းပြီးနောက်စစ်တပ်ကအကြိမ်ပေါင်း198ကြိမ်လေကြောင်းအသုံးပြုတိုက်ခိုက်ခဲ့တယ်လို့တူးတက်သောကရနီပြည်သူအင်အားစု PKPF ရဲ့မလာတရနေထုတ်ပြန်ချက်အရသိရပါတယ်
ရိုဟင်ဂျာအယောက်200နီးပါးကိုမွန်ပြည်နယ်တန်ဖြူဇေယျမြို့နယ်ထင်းယူးကျေးရွာအုပ်စုခလောက်ချဝင်းစိန်ရွာကပင်လယ်ကမ်းခြေအနီးတစ်ဝိုက်မှာမြို့နယ်လာဝကတာဝန်ရှိသူတွေကဖမ်းမိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မတ်လ24ရက်နေ့မှာ145ယောက်25ရက်နေ့မှာ31ယောက်26ရက်နေ့မှာ14ယောက်ကိုသူတို့ပုံအောင်းနေတဲ့ရာဘာချန်တွေကနေဖမ်းဆီးမိခဲ့တာဖြစ်ပြီးတန်ဖြူဇေယျမြို့နယ်အကစားကွင်းမှာထိန်သိမ်းစစ်ဆေးနေတယ်လို့ရက်ွက်အုပ်ချုပ်ရေးမှူးတယောက်ကဆိုပါတယ်ရခိုင်ပြည်နယ်ကလာတဲ့ရိုဟင်ဂျာတွေဟာလူပွဲစားအဆင့်ဆင့်နဲ့မွန်ပြည်နယ်ကနေတဆင့်ထိုင်းနိုင်ငံကိုဝင်ရောက်ကြမှာဖြစ်ပြီးမလေးရှားနိုင်ငံကိုသွားဖို့ကြိုးစားရင်းဖမ်းဆီးခံရတာဖြစ်ပါတယ်
ရှမ်းပြည်မြောက်ပိုင်းဘူစယ်မြို့နယ်မှာဈေးဆိုင်ခန်းတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေစီကိုအမည်မသိအဖွဲ့တွေကချိန်ချောက်ငွေတောင်းယူမှုတွေဖြစ်ပွားနေပါတယ်။မလတတရပတ်တုံးကဘူစယ်မြို့တောင်ရက်ွက်ဆော့လုပ်ရေးပစ္စည်းအယောင်ဆိုင်တဆိုင်ကိုအမည်မသိအဖွဲ့တစ်ဖွဲ့ကဖောက်ခွဲရေးအဖွဲ့အမည်သုံးပြီးလက်ပစ်ပုံဓာတ်ပုံနဲ့တကွငွေကျပ်သိန်း250ပေးဖို့ချိန်ချောက်တောင်းဆိုလာတယ်လို့ဆိုင်ရှင်နဲ့နှီးဆက်တဲ့ဆွေမျိုးတယောက်ကပြောပါတယ်။မလ25ရက်နေ့နောက်ဆုံးထားပေးဖို့ရေးသားထားတယ်လို့တတ်မှတ်ရက်မှမပေးရင်ဒီနေ့ဆိုင်ကိုဝင်ရောက်ဖောက်ခွဲမယ်လို့ချိန်ချောက်ထားပါတယ်ခုလိုချိန်ချောက်ငွေကြီးတောင်းနေတာက2023ခုနှစ်စန်းပိုင်းမှာပဲ၅ကြိမ်ထက်မနည်းဖြစ်ပွားနေပြီးငွေကျပ်300ကြီးတောင်းတာကတော့အခုမှပထမအကြိမ်ဖြစ်ပွားခဲ့တာဖြစ်ပါတယ်
အိန္ဒိယနိုင်ငံမဏိပူရာပြည်နယ်ကိုထွက်ပြေးခိုလုံနေကြတဲ့မြန်မာစစ်ဘေးရှောင်တွေကိုမဏိပူရာပြည်နယ်အစိုးရကယာယီနေထိုင်ခွင့်ကတ်တွေထုတ်ပေးပြီးစစ်ရှောင်စခန်းကိုလည်းဆောက်လုပ်ပေးသွားဖို့စီစဉ်နေတယ်လို့ကဘော်ချိုင်ဝမ်ဒေတာမြန်မာပြည်ဒုက္ခသည်များကော်မတီ PRCK တာဝန်ရှိသူတွေကပြောပါတယ်မတ်လ26ရက်နေ့ကမဏိပူရာပြည်နယ်မိုရေးမြို့နယ်ထဲကရွာတရွာမှာအစိုးရတာဝန်ရှိသူတွေနဲ့မြန်မာစစ်ရှောင်တွေတွေ့ဆုံဆွေးနွေးခဲ့ရမှာ
မြန်မာအိန္ဒိယနယ်စတနီယာမှာစောက်ပေးမဲ့စခန်းထဲမှာယာယီကတ်နဲ့တရားဝင်နေထိုင်ခွင့်ပြုမှာဖြစ်တယ်လို့ BRCK ကော်မတီနာယကဦးထန်းစည်းကပြောပါတယ်။စခန်းပြင်ပမှာနေထိုင်သူတွေကိုတော့ဖမ်းဆီးအရေးယူသွားမှာဖြစ်ပြီးမဏိပူရပြည်နယ်အစိုးရဟာလက်ရှိမှာလည်းအင်ဖာမြို့အကျဉ်းထောင်မှာတရားမဝင်ဝင်လာမှုနဲ့ဖမ်းဆီးထားသူ190ကျော်ရှိနေပါတယ်။
တကြံအမီရခိုင်ကိုပြန်လို့သူတွေများတဲ့အတွက်အေဘီလာ6ရက်ကနေ73ရက်နေ့အထိရန်ကုန်စစ်တွေလေရင်လက်မှတ်တွေကျူတင်ရောင်းပြီးသွားပြီလို့လေရင်လက်မှတ်အယောင်ဌာနတွေစီကနေသိရပါတယ်။တကြံကာလအတွက်လက်မှတ်တွေကိုမလအစောပိုင်းကလေးကရောင်းချနေတာဖြစ်ပြီးမလ6ရက်နေ့ကနေအေဘီလာ73ရက်နေ့အထိရောင်းချထားပြီဖြစ်တယ်လို့ Starwave လေရင်လက်မှတ်အယောင်ဌာနတာဝန်ရှိသူတယောက်ကပြောပါတယ်။ဒါပြင်တန်တွင်းငပလီစတဲ့မြို့တွေကဟိုတယ်တွေမှာလည်းအခန်းလွတ်တွေမရှိတော့ဘူးလို့ဆိုပါတယ်။စစ်တွေမျိုးကဆန်မွန်းလေရင်လက်မှတ်အယောင်ဌာနမှာလည်းအေဘီလာ6ရက်နေ့ကနေ9ရက်နေ့အထိကျူတင်လက်မှတ်တွေအားလုံးရောင်းပြီးသွားပြီဖြစ်ပြီးရန်ကုန်စစ်တွေလေရင်လက်မှတ်တဆောင်ကိုကြံ့ငွေ 34,600 ကနေ 36,000 ဝန်းကျင်ရှိနေပြီးထူးထူးခြားခြားဈေးတက်တာတော့မရှိဘူးလို့ပိုင်ရှင်ဖြစ်သူဒေါ်မူးနှင်းငယ်ကပြောပါတယ
်ဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်စီမှာနိုင်ငံရေးပါတီအဖြစ်မှပုံတင်ပြန်လည်လျှောက်ထားခြင်းရှိတဲ့ NLD ပါတီအပါအဝင်ပါတီပေါင်း40ကိုဖျက်သိမ်းလိုက်ကြောင်းမတ်လ28ရက်နေ့မှာကြေညာလိုက်ပါတယ်အဲ့ဒီထဲမှာတော့အင်အားကြီးချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်ချင်းနိုင်ငံရေးပါတီ6ပါတီလည်းပါပါတယ်သူတို့ရဲ့အခြေအနေတွေကဘယ်လိုရှိလာနိုင်တယ်လဲဆိုတာကိုတော့ကိုရော့ဘတ်ကစူးစီးထားပါတယ်
နိုင်ငံရေးပါတီအဖြစ်မှတ်ပုံတင်မလျှောက်လို့ဖျက်သိမ်းခံလိုက်ရတဲ့ CNLD ပါတီအနေနဲ့တရားဝင်နိုင်ငံရေးပါတီအဖြစ်ကနေပြက်ပြယ်သွားပြီးမဲ့ချင်းပီတူလူထွေးရဲ့နှလုံးသားထဲမှာရှိနေဖို့ကအရေးကြီးတယ်လို့ပါတီအတွင်းမှုအဖွဲ့ဝင်ဦးရှိန်ထွန်းကပြောပါတယ် CNLD ပါတီဝင်တွေနဲ့တွေ့ဆုံဆွေးနွေးဖို့အချိန်လုံလောက်မှုမရှိသလိုလုံခြုံရေးအရာလည်းအဆင်မပြေတဲ့အတွက်ပါတီမှတ်ပုံမတင်တာလို့ဦးရှိန်ထွန်းကပြောပါတယ်
အတိအကျချက်ပြောရင်တော့ကျွန်တော်တို့ပါတီဝင်နဲ့ပြန်တွေ့ရမယ်အနေထားမျိုးကကျွန်တော်တို့ကအချိန်ကလုံလုံလောက်လောက်မရှိဘူးနံပါတ်၁ချက်လုံဆောင်ရေးအရာလည်းဘယ်လိုမှအဆင်မပြေဘူးချင်းပြည်နယ်အနေထားမှာကလည်းချီယုံရေးဆင်းဖို့ဆိုတာကလည်းတော်တော်လေးမလွယ်တဲ့ကိစ္စဖြစ်တယ်။နောက်အရေးကြီးဆုံးအချက်တစ်ချက်ကကော်မရှင်ကနေဘယ်နည်းရွေးကောက်ပွဲရှိမယ်ဆိုတာအတိအကျကြေညာထားတာမရှိတဲ့အခါကျွန်တော်တို့အနေနဲ့ကဘယ်လိုမှအဆင်မပြေဘူ
းချင်းနိုင်ငံရေးပါတီ၃ခုနဲ့စုပေါင်းဖွဲ့စည်းထားတဲ့ CNLD ပါတီဟာချင်းနိုင်ငံရေးပါတီထဲမှာအင်အားအကြီးဆုံးပါတီဖြစ်ပြီး2020ခုနှစ်ရွေးကောက်ပွဲမှာချင်းပြည်နယ်အပြင်စကိုင်းတိုင်းမကွေးတိုင်းနဲ့ရခိုင်ပြည်နယ်တို့အထိမဲဆန္ဒနယ်မြေ50ကျော်မှာဝင်ရောက်ရှင်ပြန်ခဲ့တဲ့ပါတီဖြစ်ပါတယ်။ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD ပါတီအပါအဝင်ခူမီခမီးအမျိုးသားပါတီတိုင်းရင်းသားလူမျိုးစုများဖွံ့ဖြိုးရေးပါတီဇုံတိုင်းရင်းသားဒီတာဖွံ့ဖြိုးရေးပါတီချင်းတိုင်းရင်းသားများပါတီအရှုချင်းအမျိုးသားပါတီတို့ပါတီဖြတ်သိမ်းခြင်းခံရတာဖြစ်ပါတယ်။ဇုံမီဒီမိုကရေစီဖွဲ့ချုပ်ဇက်စီဒီပါတီကတော့မတ်လ24ရက်နေ့ကနိုင်ငံပါတီအဖြစ်ပြန်လည်မှတ်ပုံတင်ထားတယ်လို့ပါတီရဲ့အတွင်းမှုပူကင်ခန်းလင်ကပြောပါတယ
်ရွေးကောက်ပွဲဝင်ချင်းမဝင်ချင်းတော့ကျွန်တော်တို့ပြန်လည်စဉ်းစားမယ်လေရွေးကောက်ပွဲတစ်ခုပဲစဉ်းစားမယ်ဆိုရင် independent နဲ့ဝင်လို့ရတာလောလောဆယ် platform တစ်ခုနေရဖို့ပေါ့နော်ဥပမာ media မှာပြောမယ် statement ထုတ်မယ်ဆိုရင်တည်ဝင်အဖွဲ့ရှိမရှိမရဘူးလေ
လက်ရှိမှာနိုင်ငံပါတီမှတ်ပုံတင်ခြင်းဥပဒေပုံမှန်3အရာရှောက်ထားတဲ့ပါတီ10ပါတီရှိပြီးနိုင်ငံပါတီများမှတ်ပုံတင်ခြင်းဥပဒေပုံမှန်25အရာရှောက်ထားတဲ့ပါတီ44ပါတီစုစုပေါင်း52ပါတီရှိပြီလို့စစ်ကောင်စီကမတ်လ24ရက်နေ့မှာထုတ်ပြန်ထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာရှိတဲ့စစ်ပေးဆောင်စခန်း3ခုကစစ်ပေးဆောင်တွေကိုမတ်လ31ရက်နေ့ဒီကနေ့နောက်ဆုံးထားပြီးနေရက်ကိုပြန်ချဖို့မြို့နယ်အာဏာပိုင်တွေကမကြသေးခင်ကလာရောက်ပြောဆိုခဲ့တဲ့အကြောင်းမောင်အေးကနေစူးစီးတင်ဆက်ထားပါတယ
်အခုပြန်ရမယ့်သူတွေကတော့နေရက်ပြန်ဖို့ဇယံပေးထားသူတွေထဲကတချို့ဖြစ်တယ်လို့မြို့နယ်အုပ်ချုပ်ရေးအဖွဲ့ဝန်တယောက်ကအခုလိုပြောပါတယ်
ပြန
်ဖို့တင်ထားတဲ့သူတွေကတော့ 1,190 ကျော်မှာအစိုးရကဒီနေ့ဘတ်ဂျက်မမီလိုက်တဲ့အတွက် 644 စုပြန်มาပါကျန်တဲ့ဟာတွေကတော့လာမယ့် 2023-2024 ဘတ်ဂျက်မှာမှရမှာပါ
အခုနေရက်ပြန်ဖို့ဇယံပေးထားတဲ့သူတွေကတော့မဟာမနိစိုက်ပေးလျှောက်စခန်း၊သိန်ကျောက်စိုက်ပေးလျှောက်စခန်းနဲ့ရှမ်းရွာစိုက်ပေးလျှောက်စခန်းကချွေပြေသားစီအလေကျွမ်းမြောက်တော်အပါဝံကျေးရွာပေါက်တစီနှင်းပါကလူဦးရေ600ကျော်ဖြစ်ပါတယ်။နေရက်မပြန်နိုင်တဲ့မိသားစုတွေကိုတော့အနည်းအနာကစိုက်ပေးလျှောက်စခန်းတွေမှာပျောက်ရွှေ့ထားမယ်လို့ဆိုပါတယ်။စိုက်လျှောက်တွေကတော့သူတို့ကနေရက်ကိုမပြန်ရှင်သေးပေမဲ့အာဏာပိုင်တွေဖိအားပေးတဲ့အတော့နေရက်ပြန်ဖို့ဇယံပေးလိုက်ရတာဖြစ်တယ်လို့မဟာမနိစိုက်ပေးလျှောက်စခန်းမှာနေထိုင်သူတယောက်ကပြောပါတယ်။
ပြန်ဖို့လဲမပြန်ရင်ဘာကြောင့်လဲဆိုတော့မိုင်းနဲ့ဆက်လက်နဲ့အကျွေးအကြံတွေကတောရီတောင်တွေမှာရှိနေတယ်မကြာခဏပေါက်ကွဲတံတွေလည်းကြာရတယ်
တချို့ရွာတွေရဲ့အနီးအနားတွေမှာလည်းစိုက်ကောက်စီတဲစခန်းတွေရှိနေသေးတာကြောင့်စိုးရိမ်နေကြတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလကပြည်ထောင်စုဝန်ကြီးဦးကိုကိုဦးဆောင်တဲ့အဖွဲ့ကရခိုင်ပြည်နယ်တော်မှာရှိတဲ့စိုက်ပိတ်ရှောက်စခန်းတွေကိုတော်ရောက်ပြီးနေရက်ပြောင်းကြဖို့ပြောဆိုပြီးတဲ့နောက်မှာအခုလို PRP ပြန်ခိုက်လာတာဖြစ်ပါတယ်။နေရက်ကိုပြောင်းကြမဲ့သူတွေကိုစိုက်ကောက်စီကငွေနဲ့ရိခတချို့ထောက်ပံ့မယ်လို့ပြောဆိုထားပေမဲ့အခုအချိန်ထိတစုံတရာမရသေးဘူးလို့စိုက်ပိတ်ရှောက်အမျိုးသမီးတယောက်ကပြောပါတယ်။
သူတို့ထပ်ပံ့ပြီးမှနေရက်ကိုပြန်တဲ့သူတွေကိုငွေကျပ်6သိန်း12မျိုးပါတဲ့ပစ္စည်းပုံတစ်ပုံနဲ့စံတအိတ်ပေးဖို့အစပြောထားတာရှိပါတယ်ဒါတွေတော့မရောက်သေးပါဘူ
းရခိုင်တပ်တော်နဲ့စိုက်ကောက်စီတပ်တို့နားလည်မှုနဲ့အပိုက်အခက်ရက်စေးပြီးတဲ့နောက်မှာစိုက်ကောက်စီကရခိုင်ပြည်ကစိုက်ပိတ်ရှောက်တွေအပါဝင်ဘလောက်ဝမျိုးကစိုက်ပိတ်ရှောက်တွေကိုငွေနဲ့ရိခာနေငယ်ပေးပြီးနေရက်ပြန်ပို့နေတာဖြစ်ပါတယ်ရခိုင်ပြည်မှာစိုက်တဲ့နဲ့ရခိုင်တပ်တော်တို့တိုက်ပွဲတွေစဖြစ်ခဲ့တဲ့2020ကနေ2021ခုနှစ်အတွင်းနေရက်စန့်ခွာရသူ2သိန်းကျော်အထိရှိခဲ့ပြီးတချို့ဟာနေရက်ကိုပြန်သွားကြပြီဖြစ်ပေမဲ့နေရက်မပြန်နိုင်တဲ့သူ6000နိမ့်ပါရှိနေသေးတယ်လို့သိရပါတယ
်အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်
စစ်ကောင်စီရဲ့အတူရောင်ရွေးကောက်ပွဲမှာပါတီမတ်ပုံမတင်ပဲရွေးကောက်ပွဲကိုအတိအမှတ်မပြုကြတဲ့နိုင်ငံရေးပါတီတွေကိုလေးစားကုန်ပြုတယ်လို့ NUGIE သမရဒူဝါလက်ရှိလာကပြောဆိုလိုက်ပါတယ်ဒီမော့ဆိုးမြွတ်နဲ့အနောက်ဖက်ချမ်းကစစ်ရှောင်ပြည်သူတွေခေါ်လုံနေတဲ့ရွာတွေထဲစစ်တပ်ကလေရင်နဲ့ဗုံးကျဲတက်ခိုက်လို့အရက်သားတယောက်တည်ဆုံးပြီး၃ယောက်ဒဏ်ရာရရှိသွားပါတယ်
တို့ရရှိနေအခုနားဆင်နေကြတာကတော့နေဆက်ဒီတာကတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းသတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းမှအစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပ
ါ။တိုင်းရင်သားဒေတာကအဖြစ်အပျက်တွေနဲ့သတင်းအချက်အလက်တွေကိုစူးစီးတင်ပြပေးတဲ့တိုင်းရင်သတင်းလောအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ VO ရဲ့တောက်ကြနေမနေ့ဘက်အတန်လွင့်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။ကျွန်တော်တို့ရဲ့သတင်းတွေကိုကြည့်ရှုလို့ရတယ်။နားထောင်လို့ရတယ်ဆိုလို့ရှိရင် VO ရဲ့ website စာမျက်နှာမှာကြည့်ရှုနိုင်တယ်လို့ VO ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းကြည့်ရှုနားတော်တာဆင်နိုင်ပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပါဦးမယ်ခင်ဗျာ။
အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကိုနယူးယောက်ပြည်နယ်တရားရုံးဂျူရီအဖွဲ့တစ်ဖွဲ့ကယာစွက်မှုနဲ့တရားဆွဲဆိုလိုက်ပါတယ်။ဒါအမေရိကန်နိုင်ငံမှာသမ္မတဟောင်းတဦးကိုယာစွက်ပြစ်မှုနဲ့ဆွဲဆိုတာပထမဆုံးအကြိမ်ဖြစ်ပါတယ်။လိန်ဖြော်ပြေးမင်းသမီးစတောမီဒန်နီယယ်စ်ကိုသမ္မတဟောင်းထရမ့်ရဲ့ရှေ့နေက2016ရွေးကောက်ပွဲမတိုင်ခင်ကလေးမှာတင်နှုတ်ပိတ်ခါဖြစ်တဲ့ဒေါ်လာ3,000ပေးခဲ့တာနဲ့ဆင်နွယ်ပြီးတရားဆွဲဆိုခံရတာလည်းဖြစ်ပါတယ်။ဒီသတင်းပတ်တဲ့မှာအနောက်မဟာမိတ်နိုင်ငံတွေကပေးပို့လိုက်တဲ့တန့်ကားတွေယူကရိန်းကိုရောက်လာခဲ့တာကြောင့်ပို့ပြီးတော့အဆင့်မြင့်တဲ့လက်နက်တွေရလာတာဖြစ်တဲ့အတွက်ရုရှားရဲ့ကျူးကျော်မှုကိုယူကရိန်းကနေဒဏ်ပြန်ထိုးစစ်ဆင်နိုင်တော့မလားဆိုတဲ့ထင်ကြေးပေးတာတွေထွက်လာပါတယ်။ယူကရိန်းကာကွယ်ဝန်ကြီးက Britain တို့ Challenger နှစ်အမျိုးအစားပင်မတိုက်ပွဲတန့်ကားတွေရောက်လာတာကိုဝန်တာပြီးတော့ဒါရင်းနဲ့တိုက်ပွဲကိုမကြခင်စတင်မယ်လို့ပြောကြားခဲ့ပါတယ်။ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းအာဖဂန်နယ်ဆက်ကခိုင်ဘာပတ်တန်ခွာပြည်နယ်လက်ကီမဝုတ်အရက်မှာချက်တပရင်းနီအာယုံမတက်ခင်ကရဲစခန်းတစ်ခုအတိုက်ခတ်ခံရပြီးတော့လမ်းမေးထောင်ဘုံပောက်ကွဲမှုမှာဖြစ်ပွားခဲ့တဲ့အတွက်ရဲ၄ယောက်တေဆုံးခဲ့ရပြီးတော့၆ယောက်ဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒီတိုက်ခိုက်မှုကသူတို့လက်ချက်လို့ပါကစ္စတန်တာလီဘန်တွေကခြေညာပါတယ် TPP လို့ခေါ်တဲ့ပါကစ္စတန်တာလီဘန်တွေဟာမကြခင်လတွေအတွင်းမှာပဲလုံခြုံရေးတပ်သားတွေပေါ်မှာတိုက်ခိုက်မှုတွေကိုပြင်းပြင်းထန်ထန်လှုပ်ဆောင်ခဲ့တာကြောင့်လူရာပေါင်းများစွာသေဆုံးခဲ့ရတာဖြစ်ပါတယ်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ LND အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါဝင်နိုင်ငံရေးပါတီ40ကိုဖျက်သိမ်းလိုက်တဲ့ပေါ်အထူးစိုးရိမ်ကြောင်းနဲ့အဖွဲ့အစည်းအလုံးပါဝင်တဲ့နိုင်ငံရေးလုပ်ငန်းစဉ်ဆက်ကျင့်သုံးနိုင်အောင်ဝိုင်းပြီးဆောင်ရွက်ချက်ကိုကုလသမဂ္ဂအထင်းမှုချုပ်အန်တိုနီယိုဂူရက်စ်ကတိုက်တွန်းလိုက်ပါတယ်
တရင်ချင်းတုတ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာ VOA ရဲ့တောက်ကြနေမနေ့ပဲအတန်လွင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ် VOA ရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့တာဝန်ယူထုတ်လုပ်ခဲ့သူတွေကတော့အစီအစဉ်ထုတ်လုပ်ရေးမှူးကကိုရဲမွန်ဖြစ်ပါတယ်အတန်ဖတ်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Robert McLean တို့ဖြစ်ပါတယ်ကျွန်တော်တို့ရဲ့ VOA အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်နေတဲ့ကျေးဇူးထူးတင်ပါတယ်သောတာရှင်မြန်မာပြည်သူအပေါင်းနဲ့ဘေးရန်တွေရဲ့ဝေးကွာကြပါစေကျွန်တော်ကတော့အစီအစဉ်မူစော်မူစော်ဖြစ်ပါတယ်ခင်ဗျာThank you.
This program has come to you from the Voice of America, Washington.